အဋ္ဌံများနဲ့တကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့မြတ်တတဝအားလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2003ခုနှစ်ဒီဇင်ဘာလ15ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်ပိရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်ဆင်ကျင်းပါတဲ့ဓမ္မဒါနတရားအလူအမတဒါနအမြိုင်နိဗ္ဗာန်အလူဓမ္မသဘင်မှာဝီလီကောင်းလီလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလူပေးလူမှဖြစ်ပါတယ်တရားလူရှင်နေနဲ့တရားအလူမပေးလူခင်တရားလူခံပုဂ္ဂိုလ်များနေနဲ့တရားအလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ကျေးဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လဲဝချီထားပြီးတော့မြတ်စွာဘုရားရဲ့အရဟံဂုဏ်တော်အတိတ်ပဲ၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါသောဖြာရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတဲ့လေးပြီးချထားပြီးတော့ရေလုံးလေးတွေမှိတ်မထားပဲဖြန့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစင်လာပါတယ်လေဝီလီကောင်းလီမနေ့ကဟောခဲ့တာကအနေဝေးပြီမယ်အဝေးနေမဟုတ်ပါချစ်ခင်မြတ်တို့ရသည်အချင်းချင်းကြည်ညိုလေးစားကြသည်အချင်းချင်းစိတ်နေစိတ်ထားချင်းတူမယ်ဓာတ်ခံသဘာဝချင်းတူမယ်ဇယိုက်လက္ခဏာချင်းတူမယ်ကျင့်ကြံနေထိုင်ပုံချင်းတူမယ်ဆိုရင်အနေဝေးပြီမယ်အဝေးနေမဟုတ်ပါဘူးအချင်းချင်းဆိုတာကတော့အပြန်အလှန်ကိုချစ်ခင်မြတ်တို့ပြန်အလံကြီးညိုလေးစားတဲ့ပုဂ္ဂိုလ်တွေပေါ့အပြန်အလံမဟုတ်တော့မှကိုကချစ်ခင်မြတ်လို့တဲ့ဒီကိုကကြီးညိုလေးစားတဲ့သူနဲ့အနေဝေးပြီမဲ့အဝေးနေမှဖြစ်ချင်ဘူးဆိုရင်ကိုချစ်ခင်မြတ်လို့တဲ့သူကိုကြီးညိုလေးစားတဲ့သူနဲ့စိတ်နေစိတ်ထားဓာတ်ခံသဘာဝသယိုင်းလက္ခဏာကျင့်ကြံနေထိုင်ပုံတူအောင်ကြိုးစားရမှာပေါ့တိတ္တတမင်းသားတောထွက်တော့ရတော်ရရာနဲ့အနေဝေးမသွားဘူးလား
ဝေးပါပါရဲ့ဗျ
ာအနေဝေးသွားတယ်အနေဝေးပြီမဲ့ဝေးနေဖြစ်ရလားမဖြစ်ဘူးဘာဖြစ်လို့တော့ဘာဖြစ်လို့အနေဝေးပြီမဲ့ဝေးနေမဖြစ်တာတော့တိတ်တထနဲ့ရတော်လေရာငါကူကစဉ်းစားလာတာကမပါပါခုပြင်မောင်းချင်းမှတွေ့လိုက်လို့ပြဿနာကထွက်သွားတာနော်တိတ်တထနဲ့ရတော်ရာအနေဝေးမနေဘူးလား
ဝေးပါတယ်
ဗျဝေးတယ်ဒါပေမဲ့ဝေးနေမဟုတ်ဘူးတဲ့ဘာဖြစ်လို့တော့မေတ္တာပို့နေတယ
်ကျင့်ကြံပွားများအပ်တဲ့တိုင်းလိုက်တာကျင့်ညာလိုက်တယ
်ဘယ်လိုဒီကျင့်ညာအထုံနေရောသူကတရင်ဆွနေတာမောင်တော်သိတတ်တာတော်တယ်မှာဘာလို့လုံနေလဲတရင်ဆွနေတာနားဆွနေတာခုမှမောင်တော်ကတစ်ထပ်ပဲစားတော့တဲ့ဆိုသူကလည်းနန်းတော်မှာတစ်ထပ်ပဲစားတော့တယ် မောင်နှောကတစ်ခေါက်ဆိုးဝုဒ္ဓထေလို့တရင်ကြတယ်ဆိုရင်သူကလည်းနန်းတော်မှာနေပြီးမယ်တစ်ခေါက်ဆိုးအဝေးညီညွတ်ရအဝေးလေးဝင့်ပြီးတော့ပဲတနည်းပြတော့ကုက္ကလဆိုတော့ယောဂီဝေးလေးဝင့်ပြီးတော့ပဲနန်းတော်မှာနေတာကဲအဲ့ဒီလို့ဆိုတော့နေဝေးပြီးမယ်ဝေးနေဖြစ်ရလ
ား
မဖြစ်ဘူးတရိယာဓာတုတန်တာဓာတုတော့ရှိတာပေါ့နော်မျက်ရည်ကြတာတွေငိုကြည့်ရတာတွေရှိတာပေါ့အဲ့တော့ကိုချစ်တဲ့သူကိုတရိယာလို့ရှိရင်အနေဝေးပြီးမယ်ဝေးနေမဟုတ်ဘူးလို့ပြောလေရတာပဲအဲ့ဒါကတော့နောက်ပိုင်းခေါ်တဲ့ဝေးတရားတစ်ပုဒ်ကြမှာနာကြတာပေါ့နော်မနေ့ကတရားရဲ့လူရင်းကတော့ကိုချစ်ခင်မြတ်လို့တဲ့သူကိုကြည်ညိုလေးစားတဲ့သူနဲ့စိတ်နဲ့စိတ်ထားချင်းတူညီမယ်ဓာတ်ခံသဘာဝချင်းတူညီမယ်ပြီးတော့ဗါတယ်တော့ခုနဥစဉ်ပြုတ်ပြောနေတဲ့လေးခုဇယိုက်လက္ခဏာချင်းတူညီမယ်ပြီးတော့ကျင့်ကြံနေထိုင်ပုံချင်းတူညီမယ်လေးချက်မှတ်တာနော်စကလုံးလေးလေးခုဥစဉ်တို့သဘောကျလို့ပေါ့လေစိတ်နဲ့စိတ်ထားချင်းတူညီမယ်ဓာတ်ခံသဘာဝချင်းတူညီမယ်ဇယိုက်လက္ခဏာချင်းတူညီမယ်ကျင့်ကြံနေထိုင်ပုံချင်းတူညီမယ်သကလုံးလေးလည်းမထအောင်ပြောတာသဘောတရားကတော့အတူတူပါပဲเนาะအဲ့ဒီလိုစိတ်နေစိတ်ထားဓာတ်ခံသဘာဝဇယိုက်လက္ခဏာကျင့်ကြံနေထိုင်ပုံတွေတူညီနေကြမယ်ဆိုရင်တော့အနေဝေးပြီမယ်အဝေးနေမဟုတ်ပါဘူးအနေဝေးတာအနေနည်းတာကအကြီးကဟုတ်ရဲ့လားမ
ဟုတ်ပါဘ
ူးခင်ဗျာအကြီးကမဟုတ်ဘူးဒါဆိုရင်အနေနည်းတာနဲ့အနေဝေးတာဘယ်ဟာပိုကောင်းတော့အနေဝေးရကောင်းတယ်ဆိုတော့အနေမနည်းခြင်းဘူးပေါ့လေအနေဝေးပေမဲ့အဝေးနေမဟုတ်ပါဆိုပေမဲ့ဝေးလီကောင်းလေးပါပဲတရားကဘာတော့သူခွင်းဆက်နေနော်နီးလီကောင်းလေးလားဝေးလီကောင်းလေးလား
ဝေးလီကောင်းလေ
းတစ်ချက်တည်းအေးစီခွဲနေတာပေါ့ဝေးလီကောင်းလေးဆိုတော့ချစ်တဲ့သူနဲ့မုန်းတဲ့သူဘယ်သူနဲ့ဝေးလီကောင်းလေးတော့မုန်းတဲ့သူနဲ့ဝေးလေကောင်းလေတော်တော်မေတ္တာကြီးမာတာပဲเนาะမုန်းတဲ့သူတွေ့ကိုမတွေ့ချင်ဘူးပေါ့မြင်ကိုမမြင်ချင်ဘူးပေါ့เนาะမုန်းတဲ့သူနဲ့အတူတူနေရတော့စိတ်ဆင်းရတယ်စိတ်ညစ်ရတယ်ပျော်ရွှင်မှုတွေစိတ်သုံးရတယ်ဒီတော့မုန်းတဲ့သူနဲ့ဝေးလေကောင်းလေလို့ပဲလူတိုင်းလက်ခံထားကြတာပဲဒါပေမဲ့လည်းမုန်းတဲ့သူနဲ့ဝေးလေကောင်းလေဆိုပေမဲ့တချို့ကြတော့မုန်းတဲ့သူနဲ့မှအတူတူနေနေရတာလည်းမရှိဘူးလားရ
ှိပါတ
ယ်ဗျာတရားဥလူမောကမုန်းတဲ့သူနဲ့အတူတူနေနေရတာလားချစ်တဲ့သူနဲ့အတူတူနေနေရတာလား ဝေးဝေးမသွားပါနဲ့ပေါ့ဟုတ်လားတက္ကမကြီးတယောက်ကတော့ရှာဖူးတယ်ရှင်ဖျားတဲ့တပည့်တော်ကိုအမုန်းဆုံးဆိုတဲ့သူနဲ့မှအနီးကပ်ဆုံးနေနေရတယ်အမုန်းဆုံးလူတွေနဲ့အနည်းဆုံးနေရတဲ့ဆိုကြတဲ့ကအဲ့ဒီသူကဘာလို့ဖြစ်မှာတော့သူခင်မုန်းမဖြစ်တော့မှာပေါ့သူခင်မုန်းကအမုန်းဆုံးပဲတဲ့ကလောကကြီးမှာအဲ့ဒီအမုန်းဆုံးဆိုတဲ့လူနဲ့ပဲအနည်းကပ်ဆုံးနေရတဲ့တပိတော့တနေ့မှစိတ်ချမ်းသာတယ်ဆိုတာမရှိဘူးတဲ့အစတုန်းကတော့အချစ်ဆုံးပေါ့အချစ်ဆုံးဆိုတာကချစ်ချစ်ရတဲ့သူတွေထဲမှာနမတိချစ်ရလို့လည်းအချစ်ဆုံးလို့ခေါ်တာနော်အချစ်တွေဆုံးသွားရင်လည်းအချစ်ဆုံးပဲငကိုတော့ကတော့ဒီလောကလုံးမှာနမတိချေရတာမလို့အချစ်ဆုံးအခုကျတော့အချစ်တွေကုံဆုံးသွားလို့အချစ်ဆုံးအချစ်တွေဆုံးသွားပြီလေဒါလို့ဆုံးသွားတယ်လဲဆိုတော့သူတို့ဟိုယူရတာကတော့18 19လောက်မှာခိုးပြေးပြီးတော့ယူရတာ10နန်းတောင်မအောင်ဘူးเนาะအဲ့ဒါချစ်လုံးလို့မခွဲနိုင်မခွာရဲလို့ဆိုပြီးတော့ခိုးပြေးကြတာနောက်ပိုင်းကျတော့တခါကြီးကနည်းနည်းလေးနှစ်တည်ကြာလာတော့အိမ်အောင်ကြီးဖောက်ပြန်လာတယ်ရှိလာတယ်။နောက်မီလေးတွေလင်းလာတယ်ပေါ့နော်။အဲ့ဒါဟိုတရားနဲ့လင်းလိုက်စိတ်ကြီးရဒီတရားနဲ့လင်းလိုက်စိတ်ကြီးရသုံးလေးမီလောက်လင်းလဲလင်းရစိတ်တွေဆင်းရဲပြီ။ချစ်တဲ့စိတ်တွေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းနဲ့ဟိုပယုတ်လုံးလို့လုံမပါပါသွားတာပေါ့နော်။အဲ့ဒါဘလို့မှကိုချစ်လို့မရတော့ဘူး။ဒါပေမဲ့အမုန်းဆုံးပုဂ္ဂိုလ်နဲ့ပဲတအိမ်ထဲမှာဒီလူနေနေရတော့သူ့မှာစိတ်ချမ်းသာတယ်ကိုမရှိတော့ဘူး။အဲ့ဒါမုန်းတဲ့သူနဲ့ဝေးလေကောင်းလေလားချစ်တဲ့သူနဲ့ဝေးလေကောင်းလေလားအစကတည်းကသူ့ကိုမချစ်ခဲ့ဘူးဆိုရင်အခုလိုတက္ကလောကလုံးမှာမုန်းဆုံးဆိုတာသူဖြစ်ပါဦးမလား
ဟုတ
်ပါဘူးရှင်တော့အစကတည်းကချစ်ဆုံးဖြစ်ကြတော့အခုကျတော့လေအမုန်းဆုံးဖြစ်ရတာပေါ့ဒါပေမဲ့ချစ်တုန်းကတော့ဝေးလေကောင်းလေလို့မထင်ခဲ့ပါဘူးနော်
မု
န်းတဲ့ချိန်ကျတော့မှဝေးလေကောင်းလေ ဝေးလေးကောင်းလေးဖြစ်သွားတာအဲ့ဒါမုံနေသူနဲ့ချစ်တဲ့သူဘယ်သူနဲ့ဝေးလေးကောင်းလေးတို့တခါကြီးဦးလူမောင
်
တခါကြီးဦးလူမောင်ဂျားတော်တော်ကြိုက်တယ်နော်သူဂျားချပြီးဖြေတာအဲ့ဒါမို့ဟိုဝေးတာကောင်းတာဝေးတာဒီခဏထားလိုက်ပေါ့လေဟိုကောင်းတာကိုခဏထားလိုက်ပေါ့ချစ်တဲ့သူနဲ့မုန်းတဲ့သူဘယ်သူကကိုယ်ဒုက္ခပေးတာများလဲချစ်တဲ့သူနဲ့မုန်းတဲ့သူဘယ်သူကကိုယ်ဒုက္ခတွေများများပေးရုံသူကကြတော့နှစ်ဖက်ချွန်ဟဲ့လားချစ်တဲ့သူကမုန်းတဲ့သူကနှစ်ရလုံးကဒုက္ခပေးတယ်ဆိုတော့လေအဲ့တော့မုန်းတဲ့သူကဒုက္ခပြီးတယ်ဆိုတာကဘာမှမပြောပါတော့ဘူးကိုယ်ကမုန်းနေတဲ့ပုဂ္ဂိုလ်ကကိုယ့်ရဲ့စီးပွားရေးပျက်စီးသွားအောင်ကိုယ်အမြဲတမ်းစိတ်ဆင်းရဲနေအောင်လုပ်ဆင်နိုင်လို့လူရရဲ့လားမရဘူးကိုယ်ကမုန်းတဲ့သူကလည်းမုန်းနေဆိုပြီးတော့ကိုယ့်အကျိုးပျက်စီးအောင်လုပ်ဆင်တယ်လို့လုပ်လို့မရဘူးကိုကမုန်းနေတဲ့သူကလည်းကိုယ်ကသာသတိမရဘူးခေါင်းထဲကနေမေးဖြောက်ထားလိုက်တဲ့ဆိုရင်သူကကိုယ့်ကိုစိတ်ဆင်းအောင်လုပ်လို့ရရဲ့လား
မရ
ဘူးကိုယ်မုန်းတဲ့သူဆိုရင်သတိတောင်မရတော့ဘူးပေါ့မေးဖြောက်ထားလို့ရတယ်လို့ဆိုရင်ပေါ့လေမေးဖြောက်ထားလို့မရဘူးဆိုတော့ကိုယ်မုန်းတဲ့သူကပဲထက်တယ်လဲလဲသတိရရင်တော့လေဒုက္ခပြီးလို့ဖြစ်နေတာပေါ့ဒါပေမဲ့ကိုယ်လုံးဝမချစ်တဲ့သူဆိုတာကတော့အများအားဖြင့်အကျဉ်းများအားဖြင့်တော့မေးဖြောက်ထားလို့မရဘူးလားတကယ်ကြီးလို့မော
်
မေးဖြောက်ထားလို့မရဘူးလားမရှိတော့ဘူးဘာပြောမှကြားလို့လည်းမသိဘူးနော်အဲ့ဒါမုန်းတဲ့သူကကိုယ့်ကိုဒုက္ခပေးတယ်ဆိုတာဘာမှမပြောပါလောက်ဘူးမပြောပါလောက်ဘူးဆိုတော့တချို့ဆိုရင်ရှိတောင်မရှိပါဘူးဘာမှကိုလုံးလို့မရဘူးလေကိုနဲ့မုန်းနေဆိုကြတဲ့ကူကကိုကလည်းအပတ်သက်ဘူးမဆက်ဆံဘူးခက်ခွာခွာပဲနေတယ်ခက်ဝေးဝေးပဲနေတယ်ဆိုတော့ကိုဘာမှဒုက္ခပေးဒုက္ခဖြစ်အောင်လုံးလို့မရဘူးရှိတဲ့သူကြတော့ကိုနဲ့အတူတူနေတယ်နီနီကက်ကက်နေတယ်အမြဲမပြတ်ပေါင်းတင်ဆက်ဆံနေတယ်ဆိုတော့ဒုက္ခတွေမဖြစ်ဘူးလား
ဖြစ်ပါတယ်ခင်ဗျာ
ဖြစ်တယ်တနေ့တနေ့နေထွက်ကနေဝင်စီးပွားရှာမနေရဘူးလား
ရှာနေရပါတယ်
မုန်းတဲ့သူတွေရှာနေတာလားချစ်တဲ့သူတွေရှာနေတာလား
ချစ်တဲ့သူတွေရှာနေတ
ာပါခဲ့ဒါဖြင့်မုန်းတဲ့သူကဒုက္ခပြီးတယ်လားချစ်တဲ့သူကဒုက္ခပြီးတယ်လား
ချစ်တဲ့သူကဒုက္ခပြီးတယ
်ချစ်တဲ့သူကဒုက္ခပြီးတာလို့ပြောပြီးမဲ့ तू ကဒုက္ခပြီးတယ်လားကိုကဒုက္ခယူတာလား तू ကမပြီးပါကိုကကိုယူခြင်းလို့ဒုက္ခကိုယူတာနော်ကိုမုန်းတဲ့သူမုန်းနဲ့ချစ်တယ်လို့ဆိုပေမဲ့လို့လဲဒီကမချစ်တိုင်းလဲမုန်းတာမှမဟုတ်တာနော်မမုန်းနိုင်လဲချစ်တာမဟုတ်ဘူးလေဒီတော့ချစ်သူချစ်သူမုန်းသူဆိုတာတည်းချစ်တဲ့သူနဲ့မချစ်တဲ့သူဒီလိုလေးပြောလိုက်တော့ပိုကောင်းတာပေါ့မချစ်တဲ့သူဆိုတဲ့အထဲမှာမုန်းတဲ့သူလည်းပါမယ်မချစ်မမုန်းအလဲလက်လည်းပါမယ်သိဖို့မသိတဲ့သူလည်းပါမှာပဲတွားရင်လိုက်နဲ့တွေ့ယုံမဲ့တွေ့တဲ့သူတွေလည်းပါမှာပဲပေါ့အဲ့တော့မချစ်တဲ့သူတွေကကိုယ့်ကိုဒုက္ခမပေးပါဘူးချစ်တဲ့သူကသာဒုက္ခပေးတာကိုအိမ်ကကလေးကလည်းအနှီးထဲမှာမစင်နေစွန့်ချပြီ။ဟိုဘက်အိမ်ကကလေးကလည်းအနှီးထဲမှာမစင်စွန့်ချပြီ။ဘု து အနှီးပါရှော်မှာလို့
။ကိုအိမ်ကအနှီးပေါ့
။ကိုအိမ်ကကလေးအနှီးပဲရှော်မှာပေါ့။ဒါဖြင့်ချစ်တဲ့သူနဲ့မချစ်တဲ့သူဘု து ကပိုဒုက္ခပေးတယ်။ချစ်
တဲ့သူကဒုက္ခပေးတ
ာ။ချစ်တဲ့သူကဒုက္ခပေးတာ။ကိုတကကြီးဦးလုံးမကြီးရပြီမလား
။ရပါပြီ
ခင်ဗျာ။ကဲအနှီးဘယ်နှခါရှော်ပြီးပြီတော့။တကကြီးဦးလုံးမကရှောက်တယ်။သမီးကပြောတယ်တဲ့မနှစ်တုန်းကဦးဇင်းတို့ကံမြင့်ဆက်ရဆံလုပ်တဲ့အချိန်မှာပဲတခါကြီးဦးလူမွေသမီးကလည်းမင်္ဂလာဆောင်တာကိုနောက်ဆုံးရက်ထင်တယ်နော
်
ဦးဇင်းတို့တရားဝဲဆက်ရရဲ့နောက်ဆုံးရက်မှာမင်္ဂလာဆောင်တာမင်္ဂလာဆောင်တော့အဲ့ဒီနေ့မှာပဲဟောတဲ့တရားတွေမှာကကာမဂုဏ်ကြီးရဲ့ဥပမာတစ်ခုပါသွားတယ်အဋ္ဌိကင်္ဂလူပမာအတ္တမဆက်အတ္တမဆက်အဟိကတ်သဖြင့်ခွေးငံမလွတ်နိုင်သောအမေယူးနှင့်ဒူလာကုန်၏ကာမဂုဏ်ချမ်းသာတွေဟာအသားလုံးဝမရှိတော့ပဲညီနန်းလေးဆွဲနေတယ်အမဲယူးနဲ့တူတယ်အဲ့ဒီဥပမာလေးရှင်းပြရင်းနဲ့စကားဆက်သွားလို့ဒီနေ့ပဲတခါကြီးဥလူမောသမီးမင်္ဂလာဆောင်တယ်မင်္ဂလာဆောင်တယ်ဆိုတော့ထိမ်းမြားမင်္ဂလာပွဲလားအမဲယူးကြိုက်ပွဲလားဆိုတော့
အမဲယူးကြိုက်ပွဲလို့ပြောပ
ါထိမ်းမြားမင်္ဂလာပွဲလို့လောကဝဟရာယပြောပေမဲ့တရားသဘောနဲ့ကြည့်လိုက်တော့အမဲယူးကြိုက်ပွဲဒီနေ့ကစပြီးအဲ့ဒီနေ့ကစပြီးတော့မဲယူးကြိုက်ကြတော့မှာကို အဲ့လိုလေးပြောလိုက်တော့တချို့တရားနာပိဋကထဲကကြတော့လေရှင်သာဆယ်ရလုံးဟောတော်တဲ့တရားတွေအကုန်ကောင်းပါလေဒါပေမဲ့အဲ့ဒီအမဲယူလေးတစ်ချက်တော့မကောင်းဘူးလေပိဋကထဲမှာကာယကံရှင်ကအဲ့ဒီလိုကြီးပြောလိုက်တော့စိတ်မကောင်းဖြစ်သွားမှာပေါ့ဒီစကလုံးညဉ့်ညမ်းတယ်လို့ဖြစ်သွားတာပေါ့တစ်ဖက်သားနင်းအောင်ပြောလိုက်တယ်လို့ဖြစ်သွားတာပေါ့လို့ဒီလိုဖြစ်သွားတာပေါ့မကောင်းဘူးလို့မြင်တဲ့သူကလည်းမကောင်းဘူးပြောတာပေါ့ဒါပေမဲ့ကာယကံရှင်တကယ်ကြီးဥလူမော်လို့ကြတော့အဲ့ဒီတိခွေဖွန်တိုင်းဖွန်တိုင်းအဲ့ဒီအမယုတ်ကြိုက်ပွဲဆိုတဲ့စကားလေးပါတဲ့နေရာရောက်ရင်ခဏခဏပြန်ရစ်တယ်လေရဝိုင်းခဏခဏပြန်လို့ပြီးတော့3ငါရစ်လိုက်5ငါရစ်လိုက်10ငါရစ်လိုက်နဲ့အမယုတ်ကြိုက်ပွဲဆိုတဲ့ဇလုံးလေး5လုံးရသခံလို့ကိုမဆုံးဘူးဖြစ်နေတာနော်အဲ့ဒါကြောင့်တခြားတယောက်တော့မကောင်းဘူးထင်ရတဲ့စကားလုံးတစ်ခုသဘောတရားတစ်ခုဟာတခြားတယောက်တော့ကြောင့်ကောင်းနေမှာပဲအဲ့တော့ကောင်းမဲ့ပုဂ္ဂိုလ်အကျိုးရှိမဲ့ပုဂ္ဂိုလ်ခံစားနိုင်မဲ့ပုဂ္ဂိုလ်တွေကိုရည်စူးပြီးတော့ပဲဥစဉ်တော့ကစကားလုံးလေးတွေပြောတာပါနော်အဲ့ဒါမနေ့ကသမီးမင်္ဂလာဆောင်မှာတော့အမယုတ်ကြိုက်ပွဲဆိုပြီးတော့မင်္ဂလာလက်ဖွဲ့ပြီးတယ်တဲ့ဥစဉ်ကလည်းအဲ့ဒါအမယုတ်ကြိုက်ပွဲဆိုတဲ့စကလုံးလေးဟာမင်္ဂလာလက်ဖွဲ့ပဲလို့ပြောခဲ့တာကိုအခုမြည်လေးမျိုးတော့ဘာများလက်ဖွဲ့ဦးမလဲမသိဘူးတဲ့အနှီးဆဲတယ်ပဲမေတ္တာလက်ဖွဲ့မှထင်တယ်နော
်
သင်္ကန်းမဲ့တောင်းပါပဲသင်္ကန်းမဲ့တောင်းမဲ့မြည်ဝတ်ခိုင်းမှလားကိုဝတ်မှလားမြည်ရဟောမှရက်သားလေးရှိသေးတယ်ဝတ်လို့မရဘူးအဖိုးဝတ်မှရမှာနော်အဲ့ဒါမြီးမွေးတယ်မြီးမွေးတယ်ဆိုတော့မြီးမွေးတာလားမြီးမွေးတာလားမြီးမွေးတာကဲကွက်ကိုပြောတာနော်ပရိသတ်ကပြောတာဥစဉ်ကလက်ဖွဲ့တာမဟုတ်ပရိသတ်ကလက်ဖွဲ့မြီးမြီးပြောမိမယ်တကယ်တမ်းကျတော့မြီးပါဗျာမြီးပဲမြီးဆိုတော့ပူလောင်တာပေါ့နော်ငကိုတော့ကသမီးတွေတွေပဲပူရမယ်အခုကျတော့မြီးရှိလာပြီဆိုတော့မြီးတွေပါပူရမယ်ဒါဖြင့်ဒီမြီးကလည်းနီးလေးကောင်းလေးလားဝီးလေးကောင်းလေးလားကဲမဖြေတော့ဘူးနော်ဖိုးဖိုးကြီးမဖြေတော့ဘူးအခုတောင်လည်းညကြဖြစ်ဖြစ်မနေ့ကြဖြစ်ဖြစ်မြီးလေးချီပြီးပြောဦးမှာမြီးလေးကြီးဖုံဖုံကပြောနေတယ်ဖိုးဖိုးကလေမြီးမွေးတာမဟုတ်ဘူးမြီးမွေးတာတဲ့ဟုတ်တယ်မလားဘာညာနဲ့တော့ပြောဦးမှာနော်အဲ့ဒါတားအချင်းမြီးအနှစ်ဆိုပြီးတော့မပြောကြဘူးလားပြောကြပါဦးတားကြတော့ချီအောင်ပဲချစ်တာတဲ့မြီးကြတော့အနှစ်ပါအနှစ်ဆိုတော့ဘယ်လိုတော့ချစ်တာတွေအကုန်လုံးကိုသုံးကတစ်ဘက်တင်ကြိုလိုက်တာပေါ့နော်နွားနို့တွေဘာတွေကြိုတဲ့အခါကျတော့အနှစ်တည်းအောင်ကြိုမလိုက်နေဘာတွေထွက်မလာဘူးလားမလာပါဘူးခင်ဗျာနွားနို့ယိုယိုနဲ့မလိုက်နဲ့ဘယ်ဟာကလူရဲ့ကြမ်းမှာယူဒုက္ခပေးမှာလဲမလိုက်ကဒုက္ခပေးပါလေခင်ဗျာမလိုက်ကဒုက္ခပေးမှာမလိုက်ဆိုတာလည်းအနှစ်ပဲနော်နွားနို့ပုံမှန်နွားနို့ပုံမှန်နွားနို့ခြေခြေကဒါတော့ဒုက္ခမပေးဘူးမလိုက်အနှစ်ကြတော့ပူပြီးတော့ဒုက္ခပြီးတယ်ကိုလက်စထရောတွေပူပြီးတော့တက်မှာပါငကိုကကိုလက်စထရောကြီးတဲ့ဓာတ်ခံရှိပြီးသားဆိုရင်တော့မလိုက်နေစဒုက္ခမရောက်ဘူးလားရောက်ပါလေဒုက္ခရောက်မှာအဲ့တော့မြီးဆိုတာကလည်းကိုလက်စထရောပဲမနေ့ကတော့အမဲယိုးလို့ပြောခဲ့တယ်ဒီနေ့တော့အဲ့ဒါလူရဲ့နှလုံးသားထဲမှာလူရဲ့စိတ်ထဲမှာလည်းငကိုကလည်းကိုလက်စထရောကနည်းလားများလားဘာကိုလက်စရောတော့ကိလေသာကိုလက်စရောလူရည်ရဲ့စိတ်လူရည်ရဲ့နှလုံးသားထဲမှာကိလေသာကိုလက်စရောတွေကများပြီးသားငုပ်ကလေးကူကနော်အများအဆင့်ပေါ့လေအဲ့ဒါများပြီးသားခုနသားအချစ်ဆိုတဲ့နွားနို့ကြဲကြဲတောက်တယ်ဆိုရင်ကိုယ်ကိုလက်စရောကလည်းတော်တော်လေးတက်ပြီးမီးအနှစ်ဆိုတော့မလိုက်နေအားရပါရစွန်းနဲ့ခတ်တောက်လိုက်တော့ကိုလက်စရောတွေပူမတက်ဘူးလားပူတက်သွားတယ်ဒါပေမဲ့ဒီလိုလိုရှိတာပေါ့လေကိုလက်စထရောကလည်းအကျိုးပြုတဲ့ကိုလက်စထရောနဲ့အကျိုးမပြုတဲ့ကိုလက်စထရောဆိုပြီးတော့2မျိုးမရှိဘူးလားတစ်မျိုးရှိတယ်ကိုလက်စထရောဆိုတိုင်းလည်းမကောင်းတာမဟုတ်ဘူးနော်လူရဲ့ခန္ဓာကိုယ်မှာကိုလက်စထရောလည်းရှိကိုရှိရမှာအကျိုးပြုတဲ့ကိုလက်စထရောကလိုအပ်တာပေါ့လိုအပ်ပါတယ်ဖေယားဆိုတော့ကိလေသာလည်းလိုတော့အပ်တယ်ပေါ့နော်ကိလေသာကလည်းဒီတိုင်းမှာပဲကိလေသာကိုလက်စထရောကလည်းအကျိုးပြုတဲ့ကိလေသာကိုလက်စထရောရဲ့အကျိုးမပြုတဲ့ကိလေသာကိုလက်စထရောရဲ့ကိုလက်စထရောကလည်း2မျိုးရှိတာနော်ကိလေသာကိုကုသိုလ်ဖြစ်အောင်အသုံးချတတ်တယ်ဆိုရင်အဲ့ဒီကိလေသာကိုလည်းဆိုတော့ကအကျိုးပြုတဲ့ကိုလည်းဆိုတော့ပေါ့ကိလေသာကိုကုသိုလ်ဖြစ်အောင်အသုံးမချတတ်ဘူးအကုသိုလ်ဖြစ်အောင်မဲ့အသုံးချနေတယ်ဆိုရင်တော့အဲ့ဒီကိလေသာကိုလည်းဆိုတော့ကအကျိုးမပြုတဲ့ကိုလည်းဆိုတော့ဖြစ်သွားတယ်ဘယ်နဲ့ကိလေသာဆိုမှတော့ဘယ်လိုအကျိုးပြုမလဲမေးစရာပေါ့နော်ပဋ္ဌာန်ဥပနိဒယပစ္စည်းအဘိဓမ္မာပါဠိတော်ပဋ္ဌာန်ပါဠိတော်ကြီးမှာကိုကမြတ်စွာဘုရားတရားဟောထားပြီးသားရာဂံဥပနိဒာယဒါနံဒီတိသတိအချင်း၄ဘာရောက်တဲ့အထိဟောထားတယ်။ဒ ဒေါသံဥပါဒိတာယဒါနံဒီပိသဗ္ဗယဖြင့်နိဗ္ဗာန်ရောက်တဲ့အချိန်ဟောထားတယ်။မောဟံဥပါဒိတာယဒါနံဒီပိပိလံရခတိသဗ္ဗယဖြင့်နိဗ္ဗာန်ရောက်တဲ့အချိန်ကိုဟောထားတာပဲ။ကိလေသာကိုအကြောင်းပြုပြီးတော့ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုလို့မရဘူးလား။ရပါတယ်။ရတယ်မျိုးသားနဲ့မျိုးသမီးအိမ်အောင်ပြုကြတယ်ဆိုမှတော့အခြေခံအဖြစ်တော့ကိလေသာအခြေခံတာပဲပေါ့နော်။ဒါပေမဲ့ဒီကိလေသာကိစ္စတစ်ခုတည်းအတွက်ပဲဇနီးမောင်းနှံရလို့ပေါင်းသိနေကြတာမဟုတ်ဘူး။မေတ္တာဆိုတာ၄ပါးလားတယောက်ပေါ်တယောက်တောင်းဝင်အပြန်အလှန်တောင်းဝင်ယူမှုဆိုတာ၄ပါးလားတယ်။လောကအကျိုးအများကျိုးကိုအတူတူလက်တွဲပြီးတော့ဆောင်ရွက်ခြင်းဆောင်ရွက်မှုဆိုတာ၄ပါးလားတယ်။ဘဝကိုအတူတူယုံကံနဲ့သဘောတရားတွေလည်းပါမလာဘူးလား
ပါလာပါ
ပါလာတယ်ဖရာတောင်မှဗ ारे တော်ပါရမီဖြစ်ပဲရှိရတယ်လို့မပါဘူးလား
ပါပါတယ်
အဲ့ဒီစကားပဲကိုကပြီးတော့အမေယုတ်ကိုက်ပွဲတွေနှွေးနေကြတာနော်အဲ့ဒါပါရမီဖြစ်ပဲဆိုတာကရှိရမှာပါပဲအဲ့ဒါကိလေသာကိုအတုံးချပြီးတော့ကိလေသာကိုကုသိုလ်ဖြစ်အောင်အတုံးချတတ်တယ်ဆိုရင်အဲ့ဒီကိလေသာကအကျိုးပြုတဲ့ကိုလက်စထရောဖြစ်သွားတာပေါ့ဒီကုသိုလ်ဖြစ်အောင်အတုံးမချတတ်ဘူးဆိုရင်တော့အကျိုးပြုတဲ့ကိုလက်စထရောမဖြစ်တော့အကျိုးမပြုတဲ့ကိုလက်စထရောပဲဖြစ်မယ်ဒါကိလေသာကိုကုသိုလ်ဖြစ်အောင်အတုံးချတဲ့နည်းတော့သိတယ်မလားဒါနသီလခဏထားလိုက်ပေါ့ဘာဘာဝနာအနေနဲ့ပဲကြည့်လိုက်မယ်ဆိုရင်ကိုပဲကိုမှယာကဖြစ်လာတယ်လူကျင်နေတရားကဆိုတာကပါဠိလိုပေါ့မြန်မာလူဆိုတော့တစ်ခုနဲ့တစ်ခုတရားနဲ့တရားမတူအခြေအနေချင်းခါပေါ်မူတည်ပြီးတော့လူကျင်တဲ့သဘောလေးရှိမယ်တက်မတ်တဲ့သဘောလေးရှိမယ်တာယာတဲ့သဘောလေးရှိမယ်နှစ်သက်တဲ့သဘောလေးရှိမယ်ဆွဲလန်းတဲ့သဘောလေးရှိမယ်ညှိကတဲ့သဘောလေးရှိမယ်အခြေအနေချင်းခါအားလို့ဆိုတာဖြစ်နေတဲ့သဘောလေးတွေရှိတယ်အဲ့ဒီသဘောလေးဖြစ်လာပြီဆိုတာနဲ့စိတ်ဓာတ်ဥပဒနာနဲ့ရှေ့စိတ်ဖြစ်ပြီးဖြစ်တိုင်းပြီးပြီးတိုင်းအပူစင်ဆိုတာလိုပေါ့ရှိကယာကစိတ်လေးဖြစ်အဲ့ဒီယာကစိတ်ကလေးကိုနောက်ကတတိညာလေးနဲ့ရှုလိုက်မယ်ဆိုရင်ဝိပဿနာမဖြစ်ဘူးလားဖြစ်တယ်လူချင်းရင်လူချင်းနေလူချင်းနေလူချင်းနေဆိုနေဖို့မဟုတ်ဘူးဘယ်လိုလေးလူချင်းနေတာလဲလူချင်းနေတဲ့ချက်ကလေးကဘယ်လိုလေးလဲဘယ်လိုလေးဖြစ်နေတာကိုလူချင်းနေခေါ်တာလဲဆိုတာကိုသိချစူးစိုင်းပြီးတော့ကြည့်ရမှာဒေါသစိတ်တူတယ်စိတ်ဆူတယ်စိတ်ကောက်တယ်စိတ်ညစ်တယ်စိတ်ပြက်တယ်သဘောတရားတွေအမျိုးမျိုးရှိပါလေဖြစ်နေတဲ့သဘောကိုဖြစ်နေတဲ့အတိုင်းလေးစိတ်ဆူရင်လည်းစိတ်ဆူတယ်စိတ်ကောက်ရင်လည်းစိတ်ကောက်တယ်စိတ်ညစ်ရင်လည်းစိတ်ညစ်တယ်ဘယ်လိုလေးစိတ်ဆူတာလဲဘယ်လိုလေးစိတ်ကောက်တာလဲဆိုတဲ့သဘောလေးကိုသိချာစူးစမ်းပြီးတော့ရှုလိုက်မယ်ဆိုရင်စိတ်ဓာတ်ဥပဒနာဓမ္မဥပဒနာတတိပဌာန်ကုသိုလ်ကြီးရမသွားဘူးလားရသွားတယ်ဒါကတော့ဘာဝနာအထွတ်ထိပ်နေနဲ့ပြောတာပေါ့ဒါနတွေလည်းဒီတိုင်းပဲပေါ့လေယုတ်ချောခြင်းနဲ့ဆိုတာကလည်းတဏှာပဲပေါ့ဒါပေမဲ့ယုတ်ချောခြင်းလို့ဆိုပြီးတော့တမျက်စီလဲတယ်ရည်ရည်လှူတယ်မေတ္တာရည်ပို့တယ်ဒေါသကိုချုပ်ပြီးတယ်အဲ့ဒါတွေကြတော့ကုသိုလ်တွေဖြစ်မသွားဘူးလားဖြစ်သွားတာပဲဟိုသုလတ္တပဒါတို့ဘာလို့ဆိုလို့ရှိရင်လေဒီသဒ္ဒံစင်မင်းပေါ်မှာရံညှိုးဖွဲ့တယ်ဆိုတော့ဒေါသပေါ့အဲ့ဒီဒေါသကိုခြေခံပြီးတော့ပဲပိဿကဗုဒ္ဓကိုကြံလို့သူပြီးတော့လှူတဲ့ဒါနကုသိုလ်ကြီးဖြစ်မသွားဘူးလား ဖြစ်တယ်ဖြစ်ပြီးတော့ဒီစာရံစင်မင်းကိုကလေးစားရှင်ပြသည်လို့ဆူတောင်းတော့ဆူတောင်းလည်းပြည်တာပဲเนาะပိစကဘုရားရှင်မြတ်ကြီးရဲ့သဘောကလည်းဘာဆူတောင်းတောင်းဟဲ့တကာလေးဟဲ့တကမာလေးဒီဆူတော့မတောင်းသိမှုပြင်တောင်းမှတော့ဘာတော့မှမပြောဘူးဘာဆူတောင်းတောင်းအစ္စိတံပဋိတံပဲလူရဆန္ဒပြီးပါပါစီပဲเนาะအဲ့တော့ဒေါသကိုရှင်ခံပြီးတော့ကုသိုလ်ပြုဖြစ်သွားတယ်ဒါပေမဲ့ဆူတောင်းမှားသွားလို့သာစိတ်စင်းရဲကိုစင်းရင်ဖြစ်ခဲ့ရတယ်ကိုယ့်လူတယောက်ပေါ်မှာမကြည်မနှက်ဖြစ်တယ်ကိုယ်ကိုအမျိုးမျိုးညှိမှန်းနှိမ့်ဆက်လိုပဲဖြစ်ဖြစ်ဒုက္ခပီးလိုပဲဖြစ်ဖြစ်ပေါ့မကျေနပ်တဲ့စိတ်ကိုအခြေခံပြီးတော့နောင်ငါ့ကိုဒီလိုလွှမ်းမိုးလို့မရအောင်ဓမ္မဘုတ်ဖြစ်ရကွာလွှမ်းမိုးနိုင်အောင်ဆိုပြီးတော့ကုသကံမှုပြုလိုက်တယ်ဆိုရင်လည်းကုသတော့ဖြစ်မသွားဘူးလား ဖြစ်ပါပါဒါပေမဲ့စူတောင်းမမှားဘူးတော့ရည်ကြီးတာပေါ့နော်မာနကိုကြောင်းပြီးတော့ပဲလေကုသဖြစ်တာကြီးရှိတာပဲဥက္ကသေနာတွေဘာလို့ဟိုဇမ္မာသမားဝိထုတွေကြာဘူးမှာပေါ့နော်အဲ့တတိသားကနေပြီးတော့ဂျွမ်းမမယ်ကိုချစ်ချစ်တော့ဂျွမ်းမမယ်နဲ့အတင်းမရမကမရရင်သိရပါမယ်ဆိုပြီးတော့ကြောက်အောင်ယူပြီးတော့ဂျွမ်းမဒီဆက်ကအဖွဲ့နောက်ကိုလိုက်ပေါ်လေလိုက်ပြီးမှသူကဘာပညာမှမတတ်ဘူးဂျွမ်းမအတက်တွေဆက်ကအတက်တွေကမတက်တော့ခလေးတယောက်အရာခလေးချော့တဲ့အခါကျတော့ဇနီးကသူ့ကိုစောင့်ချိတ်ပြီးတော့အချင်းမဆိုဘူးလား
ဆိုပါတယ်ဗျာ
အထုတ်ထမ်းသမားရဲ့အသားအိပ်ပါတော့လား ဘာပညာမှမတတ်တဲ့သူကြီးရဲ့ဒါအိပ်ပါတော့လားစသည်အားဖြင့်သူကစောင်းဆောင်ပြီးတော့ခလီချော့တာဘူးချော့တော့မှအဲ့ဒီမှာမခံကျင်တဲ့မာနကြီးဖြစ်သွားတာနော်မာနကိုအခြေခံပြီးတော့ပညာကိုကျူးတက်တော့ပညာလေးတက်သွားတယ်နောက်ပိုင်းမှာမြတ်စွာဘုရားတိခေါ်တဲ့တရားလဲနာရတော့ယဟနာထီတောင်ဖြစ်သွားတာမာနကိုအကြောင်းပြုပြီးတော့အတတ်ပညာတွေလည်းယူစားနိုင်တယ်အတတ်ပညာကလည်းအနာဝိဇ္ဇာသိပ္ပအပြစ်မရှိတဲ့အတတ်ပညာမိမိသူတစ်ပါးနှုတ်ကပါးကိုအကျိုးပျက်စီးစေတဲ့အတတ်ပညာမျိုးမဟုတ်ဘူးဆိုရင်အဲ့ဒီအတတ်ပညာကိုသင်တာလည်းပဲဓမ္မတဝနာကုသိုလ်ပဲလို့အဘိဓမ္မာထာဂရမြတ်မှာဓာတ်ရိုက်ပြထားတာနော်သူတစ်ပါးမပျက်စီးစေတဲ့အလို့သူတစ်ပါးကိုအကျိုးပြုတဲ့အလို့ဆိုရင်ဟိုလိုဒါနသီလဘာဝနာဟိုလိုကုသိုလ်မျိုးကြီးမှဇေနနာသုက္ကမနဲ့ဆက်တဲ့ကုသိုလ်မျိုးမှရလို့မဟုတ်ဘူးအဲ့တော့တက်ပညာတွေတက်တော့တယ်ဆိုတာလည်းဒါကုသိုလ်တစ်မျိုးပေါ့လေအခြေခံကုသိုလ်ပေါ့နောက်ပိုင်းကျတော့အစဉ်စဉ်နဲ့ဒါနသီလဘာဝနာတွေနဲ့ဝိပဿနာတွေအားထုတ်လို့ယဟနာထီတောင်ဖြစ်သွားတာပါဒါကစကားဆက်လို့ပြောတော့ကုလစရောကနေဆက်သွားတာနော်ဒီနေ့တရားကတော့ကုလစရောတရားတော်ပြောင်းကောင်းစဉ်တက်ဖို့ကောင်းတာအဲ့တော့ဒါအချင်းမီးအနှစ်ဆိုတော့မီးဟာအနှစ်ပဲကုလစရောတွေများတဲ့လို့မလိုက်နဲ့ဒါပေမဲ့လို့အဲ့ဒီကိလေသာကိုကိလေသာဆိုပေမဲ့လို့ဘုသားသမီးကိုချစ်တာမိကိုချစ်တာလည်းကိလေသာတော့ကိလေသာပေါ့လေအကျိုးဆောင်တာကြတော့မေတ္တာပေါ့နော်သားသမီးရဲ့အကျိုးကိုဆောင်ရွက်ပေးတယ်မိရဲ့အကျိုးကိုဆောင်ရွက်ပေးတယ်ဒါကမေတ္တာချစ်တဲ့တန်ရုံးစဉ်တဏှာရာဂဓာတ်ကလေးကိုအခြေခံပြီးတော့မေတ္တာဓာတ်တည်းလေဖြစ်သွားတော့ပါပဲအဲ့တော့မိလေးမွေးနေအောင်ဆိုပြီးတော့အင်္ဂလိပ်မာလာတုတ်တွေပါလေလည်းမရွတ်ဘူးလား
ရွတ်ပါတ
ယ်ရွတ်တာပဲနော်အဲ့တော့အင်္ဂလိပ်မာလာတုတ်ရွတ်တာကြတော့ကုသိုလ်မဖြစ်သွားဘူးလား
ဖြစ်သွားပါ
ဖြစ်သွားတာပဲဒါပေမဲ့လို့စိတ်ပူတာလေးပဲရောနေတယ်ဆိုတော့ဒေါသကိလေသာလေးလည်းနည်းနည်းတော့ပါတော့ပါတာပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ကုသိုလ်ဆိုတာဘာအကြောင်းကြောင့်မဆိုလောကမှာပဲစိတ်ညီနေလဲကုသိုလ်လို့စိတ်ပူလဲကုသိုလ်လို့စိတ်ဆင်းရဲလဲကုသိုလ်လို့ရောရောဟိုအကုသိုလ်တွေနဲ့ရောခြင်းနဲ့ရောနေမယ်ရောရောမရောရောလုံးဝအကုသိုလ်ကြီးဖြစ်နေတဲ့ဆန္ဒကုသိုလ်တွေလည်းဖြစ်တယ်ဆိုရင်မကောင်းဘူးလားမက
ောင်းပါဘူး
ကောင်းတာပဲဒါကြောင့်ဘယ်လိုအခြေအနေမျိုးမဆိုဒါနပြုခွင့်ကြောင့်ဒါနပြုသီလဆောက်တည်ခွင့်ကြောင့်သီလဆောက်တည်သောတိဆိုတာကသီလခံယူယုံလေးခံယူလို့ထင်နေမှာသီလကျင့်သုံးတဲ့ရင်သီလကျင့်သုံးဘာဝနာပွားများဖို့အချိန်လေးကျရင်ဘာဝနာပွားများဘလို့အချိန်လေးဖြစ်ဖြစ်ကျန်တာတွေကနော်အဲကြောင့်ဒါအချင်းမီးနှစ်ဆိုတာနဲ့ဆက်ဆက်ပြီးတော့ဒီနှစ်တော့လက်ဖွဲ့လိုက်တဲ့ကတော့ကိုလက်စထရောပါပဲဘလို့ပဲပြုတ်ပြုတ်ပေါ့လေချစ်တဲ့သူညံ့နိုးတဲ့သူကျေသူခင်သူမြတ်နိုးသူတွေနဲ့နီးလေကောင်းလေလားဝေးလေကောင်းလေလားဆိုရင်တော့
ဝေးလေကောင်းလေပါ
ဗျာဝေးလေကောင်းလေပဲဒါပေမဲ့မဝေးနိုင်တာခက်တာပေါ့နော်ဝေးလေကောင်းလေလို့တော့မသိဘူးလားတခါကြီးလူမောသိပါတယ်ဒါပေမဲ့လက်ချိန်တဲ့နဲ့မြည်စီမသွားခြင်းဘူးလားသွားခြင်းမှာပေါ့နော်ဒါကတဘာဝပါပဲဘာမှမဆမ်းပါဘူးအဲ့တော့ချစ်တဲ့သူနဲ့မုန်းတဲ့သူမုန်းတဲ့သူကပဲငါ့ကိုဒုက္ခပေးတယ်လို့တမန်အချင်းတမန်အများစုကထင်နေကြပြီမဲ့တကယ်တမ်းလေးလေးနဲ့စဉ်းစားကြည့်ရင်တော့ချစ်တဲ့သူကဒုက္ခပေးတာချစ်တဲ့သူရဲ့ဒုက္ခကိုကိုကယူနေတာခုနစီးပွားရှာကြတယ်လေချစ်တဲ့သူတွေကြောင့်ဆက်ပြီးအချင်းပေါ်လေတင်းသားတွေမှလည်းနာရေးကြောင့်ကြတယ်နေ့တိုင်းမပါဘူးလ
ား
ကိုမချစ်တဲ့သူမချစ်တဲ့သူဆိုတာကတမန်လူလည်းပါမယ်မုန်းတဲ့သူလည်းပါမယ်သိတဲ့လူလည်းပါမယ်မသိတဲ့လူလည်းပါမယ်ပေါ့ကိုမချစ်တဲ့သူတွေရဲ့နာရေးကြောင့်ကြမြင်တော့စိတ်ထိခိုက်ရလား
မ
ထိခိုက်ဘူးကိုချစ်တဲ့သူကိုမျက်နှိုးတဲ့သူနာမည်လေးတွေ့လိုက်ပြီဆိုရင်ရင်ထဲမှာဒင်းငယ်နေဖြစ်သွားတယ်ပိတ်ချရတဲ့သူသိတ်တန်အောင်စဉ်ကြည့်ရတဲ့သူဆိုတော့သူတွေကနှထင်ထိတောင်ကြောက်သွားတာလက်တွေဘာတွေတောင်တုံသွားတာတချို့ဆိုလို့ရှိရင်တရင်စားဖတ်နေရင်ကနေစက်ကျိုးကြတော့တဲ့လူတောင်ရှိတာပဲနော်လဲကြသွားတဲ့လူတွေမိသွားတဲ့လူတွေတန်ရောစဉ်ကြည့်ရင်ကြည့်သလောက်အချစ်ကြည့်ရင်ကြည့်သလောက်တောကဒုက္ခတွေခံစားရတယ်ဒါဆိုရင်မုန်းတဲ့သူချက်ချစ်တဲ့သူကကိုယ့်ကိုဒုက္ခတွေပူပေးနေတယ်ဆိုတာမထင်ရှားဘူးလား ထင်ရှားပါဘူးခင်ဗျာထင်ရှားတယ်ဒါကြောင့်ဆွဲလိုက်ပါချစ်သူနီးလေ
ချစ်သူန
ီး
လ
ေစင်ရဲလေစင်ရ
ဲလေ
ဝေးလေချမ်းသာသည်ဝေးလေချမ်းသာသည
်
ချစ်သူနီးလေ
ချစ်သ
ူနီးလေစင်ရဲလေစင်ရ
ဲလေ
ဝေးလေချမ်းသာသည
်
ဒါကတက်ရှိအနေနဲ့ပြောတာပေါ့တက်မဲ့အနေနဲ့ပြောမယ်ဆိုရင်လေချစ်တဲ့အရာနဲ့မုန်းတဲ့အရာတက်မဲ့ဆိုတော့ချစ်တယ်ဆိုတဲ့စကားလုံးထဲကြိုက်တယ်ဆိုတဲ့စကားလုံးကပိုကောင်းတာပေါ့လေက ကိုကြိုက်တဲ့အရာဝတ္ထုနဲ့ကိုမကြိုက်တဲ့အရာဝတ္ထုဘယ်အရာဝတ္ထုကြောင့်ဒုက္ခရောက်တာများလဲ
ကိုကြိုက်တဲ့အရာဝတ္ထုကြောင့်ဒုက္ခများတာပ
ါကိုကြိုက်တဲ့အရာဝတ္ထုကြောင့်ပဲဒုက္ခများနေတာပဲကိုကြိုက်တဲ့အစားအစာအတွက်ပဲရှာဖွေနေရတာကိုမကြိုက်တဲ့အစားအစာအတွက်ရှာဖွေနေရတယ်လို့ရှိလားမ
ရှိပါဘူး
မရှိဘူးကိုကြိုက်တဲ့ဟင်းလေးနေတိုင်းချက်စားနိုင်အောင်ချက်စားနိုင်အောင်ဆိုပြီးတော့ပတ်စံရှာရတယ်အဲ့တော့ကိုကြိုက်တဲ့တမဲ့အရာဝတ္ထုတွေအတွက်ပဲဒုက္ခများနေတာပဲကိုကြိုက်တဲ့အစာစာတွေစားနိုင်အောင်ကိုကြိုက်တဲ့အဝတ်စားတွေဝတ်ဆင်နိုင်အောင်ကိုကြိုက်တဲ့နေရတတ်တာလေးနဲ့နေနိုင်အောင်အစရှိတရားဖြစ်ပေါ့တမဲ့အရာဝတ္ထုအနေနဲ့ကြည့်လိုက်လို့ရှိရင်လည်းကိုကြိုက်တဲ့အရာတွေကကိုယ့်ကိုဒုက္ခပို့ပေးတာပဲဒါဆိုရင်ကိုကြိုက်တဲ့အရာတွေနဲ့လည်းဝိလိကောင်းလေးပေါ့ဒါအကျယ်တဝင်းဆက်ထင်ပြီးတော့ပြောနေကြတာမလို့တော့ပါဘူးနော်အဲ့တော့သက်ရှိဖြစ်တဲ့သူတက်မဲ့ကြိုက်တဲ့အရာအဲ့ဒီအရာတွေနဲ့ဝိလိကောင်းလေးပဲသက်ရှိဖြစ်သူနဲ့တက်မဲ့ကြိုက်เสียနှစ်ခုလုံးကိုပေါင်းပြီးတော့ပြောမယ်ဆိုရင်တော့ကာမဂုဏ်ပေါ့ကာမဂုဏ်ဆိုတာဘာကိုခေါ်တာလဲကာမရဲ့ကုဏရဲ့နှစ်ပုတ်ပေါင်းပြီးတော့ကာမဂုဏ်ဖြစ်သွားတာပေါ့ကာမဆိုတာနှစ်သက်စရာကြိုက်စရာကုဏဆိုတာကအဆူအဝေးတက်တက်စရာအစူဝေးကြိုက်စရာအစူဝေးတက်တက်စရာတွေကြိုက်စရာတွေကိုကာမဂုဏ်လို့ခေါ်တာအစင်မျိုးစုံအတန်မျိုးစုံအနတ်မျိုးစုံအရသာမျိုးစုံအထိတွေ့မျိုးစုံအဲ့ဒီအာယုံ၅ပါးကိုကာမဂုဏ်လို့ခေါ်တာပဲအတွေ့အကြုံလည်းပဲပါတာပေါ့နော်အာယုံ၅ပါးကိုတိုင်းရိုက်ခံစားနေတော့ငါးပြားအာယုံကာမဂုဏ်ပေါ့ပြီးပြီးသားကာမဂုဏ်တွေနောင်ခံစားခြင်းတဲ့ကာမဂုဏ်တွေစိတ်ထဲကပဲတွေးပြီးတော့ခံစားရဆိုရင်တော့ဓမ္မယုံဆိုတဲ့ကာမဂုဏ်မှာပါတယ်လူရင်းကတော့ငါးဖြာအာယုံပေါ့ဘယ်အစင်းကိုပဲတွေးတွေးနှစ်သက်တဲ့စိတ်နဲ့ခံစားလိုက်လို့ရှိရင်အဲ့ဒီအစင်းကကာမဂုဏ်ဖြစ်သွားတာပဲနှစ်သက်တဲ့စိတ်နဲ့မခံစားရတော့လည်းကာမဂုဏ်မဖြစ်ပါဘူးเนาะဘယ်အတမ်းပဲတွေးတွေးဘယ်နဲ့ပဲနန်းနန်းဘယ်ရတာပဲဆာဆာဘယ်အထိပြပဲတွေ့တွေ့တာယာနှစ်သက်တာယာနှစ်သက်တတ်မဲ့တဲ့စိတ်နဲ့ခံစားလိုက်တယ်တုံ့ပြန်လိုက်တယ်ဆိုရင်အဲ့ဒီအာယုံဟာကာမဂုဏ်ဖြစ်သွားတာပဲဆိုတော့ထမင်းမဲ့ဆိုကြပါစို့အိမ်မှာချက်ထားတဲ့ထမင်းယဟန်ကဖျားယဟန်နာဒီအင်းရှိကြွလာတယ်ကိုယ်အိမ်မှာကိုစားဖို့ချက်ထားတဲ့ထမင်းအိမ်ရှိယဟန္တာရှင်မကြီးတွေကြွလာတော့လောင်းလိုက်တယ်ယဟန္တာရှင်မင်းများရဲ့တပိတ်ထက်ရောက်တော့ဆွမ်းလို့နာမည်ပြောင်းသွားတာပေါ့အဲ့ဒီထမင်းကိုပဲထမင်းဆိုမှဟင်းနေလဲအကုန်ပါတာပေါ့အဲ့ဒီထမင်းဟင်းနေကိုပဲပုရုဇဉ်တယောက်ကตายရတဲ့စိတ်နှစ်သက်တဲ့စိတ်တမတ်တဲ့စိတ်နဲ့စားတယ်ဆိုရင်အဲ့ဒီထမင်းဟင်းနေကကာမဂုဏ်နေပဲဒါပေမဲ့ယဟန္တာရှင်မကြီးကကိုယ်တပိတ်ထက်မှရှိတဲ့ခုနအိမ်ကပုရုဇဉ်လူသားတယောက်ကလောင်းလိုက်တဲ့ဆွမ်းနေဆွမ်းဟင်းတွေကိုစားပြီးတော့အဲ့ဒီဆွမ်းဆွမ်းဟင်းတွေပေါ်မှာตายရတဲ့စိတ်ဖြစ်ရလားမဖြစ်ဘူးမဖြစ်ဘူးဆိုတော့ယဟန္တာရှင်မြတ်တို့ကြတော့အဲ့ဒီခုနဟိုပုထုရှင်တရားအတွက်ကာမဂုဏ်ဖြစ်နေတဲ့အရာကယဟန္တာရှင်မြတ်တို့ကြတော့ကာမဂုဏ်ဖြစ်ရလ
ား
မဖြစ်တော့ဘူးဒါပေမဲ့ကာမဂုဏ်တော့ကာမဂုဏ်ပဲနော်ယဟန္တာရှင်မြတ်ကြီးရဲ့တပည့်ထက်ရောက်တဲ့ဆွမ်းနေဆွမ်းဟင်းတွေလည်းကာမဂုဏ်ကြီးပဲယဟန္တာရှင်မြတ်ကြီးတွေဝတ်ထားတဲ့သင်္ကန်းတွေလည်းကာမဂုဏ်ပဲယဟန္တာရှင်မြတ်တွေနေတဲ့ကျောင်းကြီးတွေကလည်းကာမဂုဏ်ပဲตายရတဲ့စိတ်နဲ့ခံစားရင်ကာမဂုဏ်ပေါ့ตายရတဲ့စိတ်နဲ့မခံစားဘူးဆိုရင်တော့တရားအာယုံဖြစ်သွားတာကာမအာယုံနဲ့ဓမ္မအာယုံတွေသိကြရရှိတာမဟုတ်ဘူးနော်ဒီထမင်းဒီဟင်းပဲဒီထမင်းဒီဟင်းစားလိုက်လို့ရှာဝမ်းမှာပေါ်သွားတဲ့အရာသာလေးပဲตายရတဲ့စိတ်နဲ့ဆိုရင်တော့ကာမဂုဏ်ဖြစ်သွားတယ်ကိလေသာဖြစ်သွားတယ်တတိဉဏ်လေးနဲ့ရှုမှတ်ပြီးတော့စားလို့ဝိပဿနာဉာဏ်ကြီးဖြစ်တယ်ဆိုရင်တော့အဲ့ဒီထမင်းအဲ့ဒီဟင်းအဲ့ဒီအရာသာလေးကတရားအာယုံဖြစ်သွားတာကာမဂုဏ်အာယုံတရားအာယုံလို့ဒီကြမရှိဘူးတူတူလေးကြီးပဲเนาะ။တာယာတဲ့စိတ်နဲ့ခံစားရင်ကာမဂုဏ်ပေါ့။အဲ့တော့ကာမဂုဏ်ဆိုတာကာမတဏှာရဲ့အာယုံဖြစ်တဲ့အရာဝတ္ထုတွေလို့ဆိုလိုတယ်။တာယာတဲ့စိတ်ရဲ့အာယုံဖြစ်တဲ့အရာဝတ္ထုတွေအားလုံးကိုကာမဂုဏ်လို့ခေါ်တာပဲ။အဲ့ဒီကာမဂုဏ်အာယုံတွေနဲ့ဝိလိကောင်းလေဒါပေမဲ့ကာမဂုဏ်အာယုံတွေနဲ့ဝိလိကောင်းလေကာမဂုဏ်အာယုံတွေဟာဘလို့ပြည့်ရှိတယ်မယုနဲ့တူတယ်ဘာညာစသည်အားဖြင့်အဝေကဉာဏ်ဖြစ်အောင်အပြစ်အာဒီနဘမြင်အောင်ပြောရပေမဲ့ကာမဂုဏ်ချမ်းသာဆိုတာလေဘုံကံရှိမှပဲခံစား권ရတာပါပဲเนาะကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေသာခံစား권ရှိတာဒါဒီစကားလေးကကုသိုလ်တို့ဟိုအလင်းစိတ်တမန်တွေကရွှေကောင်းမှုနဲ့ရွှေတောင်းစုတရားတွေမှလည်းပါပါတယ်ဇတိလဂရုသားလေးကိုဟိုယ ရဟန္တာရှင်မြတ်အရှင်မကိစ္ဆာနာရှင်နဲ့နော်အဲ့ဒါမွေတက္ကရာရဟန္တာကမကြီးအိမ်ရနေပြီးတော့မွေးစားထားလိုက်တာပေါ့လေမွေးစားပြီးတော့သူ့ရဲ့ဘုံကံကိုလှမ်းပြီးတော့ကြည့်လိုက်တဲ့ဒီကလေးဟာကံဘုံဆန်းသာတွေခံစားတတ်တဲ့ဘုံကံပါရဲ့လားလှမ်းပြီးတော့ကြည့်လိုက်တော့ညံတော်ကြီးနဲ့လှမ်းကြည့်လိုက်တော့ဒီကလေးဟာအခုငငယ်ရွယ်ရွယ်ခုနှစ်နှစ်သားလေးနဲ့တော့ကိုရင်မဝတ်ထိုက်သေးဘူးကံဘုံဆန်းသာတွေခံစားမဲ့ကံပါသေးတယ်ဆိုပြီးတော့တပည့်တခါတယောက်ဖြစ်တဲ့တက္ကသိုလ်ဆရာကြီးစီခေါ်သွားပြီးတော့တက္ကသိုလ်ဆရာကြီးရဲ့သားဖြစ်နေတက္ကသိုလ်ဆရာကြီးစီမှာထားခဲ့တာအဲ့ဒီစကားရည်ရှိတာပေါ့နော်ဆိုပါတက်ကြီးတာကြီးနဲ့ခံခံနာနာနေရတယ်ဆိုတာလည်းကာမဂုဏ်ချမ်းသာခံစားရတာပဲမဟုတ်ဘူးလားဒါပေမဲ့တက်ကြီးတာကြီးနဲ့နေရမဲ့ကံမပိုင်နေရပါမလား
မန
ေရဘူးအဲ့ဒီသဘောကိုပြောတာပါနော်ဘုံကံရှိတဲ့သူမှကာမဂုဏ်ခံစားရတယ်ဆိုပြီးတော့ငါကာမဂုဏ်မခံစားရင်ဘုံကံမရှိဘူးပြောခံရလိမ့်မယ်ဆိုပြီးတော့အဲ့ဒီလိုခံစားရမှာတော့မဟုတ်ဘူးနော်ကာမဂုဏ်ချမ်းသာတွေကိုလုံးဝစွန့်လွတ်နိုင်တဲ့ဘဝအနေအထားမျိုးရှိတယ်ဆိုရင်စိတ်ဓာတ်အနေအထားမျိုးလည်းရှိတယ်ဆိုရင်ပေါ့စိတ်ဓာတ်အနေအထားရှိပေမဲ့ဘဝအနေအထားရှိခြင်းမှလည်းရှိတတ်တယ်ဘဝအနေအထားရှိပေမဲ့လည်းစိတ်ဓာတ်အနေအထားရှိခြင်းမှရှိတတ်တယ်အဲ့လုံးဝဆွလွနိုင်တဲ့ဘဝအနေထားရောစိတ်ဓာတ်အနေထားရောအကြောင်းညွတ်တိုက်ဆိုင်သွားပြီဆိုရင်တော့ကာမဂုဏ်အာယုန်တွေကာမဂုဏ်ချမ်းသာတွေကိုလုံးဝဆွလွရမယ်လုံးဝဆွလွနိုင်တဲ့အနေထားမျိုးကြောင့်တော့ကောင်းဆုံးပဲပေါ့နော်အဲ့ဒီလိုလုံးဝမဆွလွနိုင်ဘူးဆိုရင်တော့လေခုနပြောတဲ့အကျိုးပြုကိုလည်းဆိုတော့သဘောမျိုးဖြစ်အောင်ကြိုးစားရမှာပေါ့နော်ဒါပေမဲ့ခုလိုသာသနာရှင်တွေကြုံတဲ့အခါမှာတော့တချို့လည်းပဲလုံးဝဆွလွကြတယ်ယဟန်ပြူကြတယ်ဒီလရှင်ဝတ်ကြတယ်ပေါ့မဆွလွတ်တဲ့ပုံကိုယ်တွေကိုအပြစ်ပြောတာတော့မဟုတ်ဘူးနော်မဆွလွတ်ပေးမယ်လေခုနကကိုလက်စထရောဖြစ်အောင်တော့လုပ်လို့မရဘူးလား
ရပါ
တယ်ရှင်သူတော်ကောင်းကြီးတွေကိလေသာအာယုံဖြစ်တဲ့ကာမဂုဏ်ချမ်းသာတွေကိုဝေးလေကောင်းလေလို့နှလုံးသွင်းပြီးတော့လုံးဝအမြင့်ပြတ်အမြင့်ပြတ်ဆိုတာကဟိုယဟန္တာလို့ပြတ်တာတော့မဟုတ်ဘူးပေါ့လေလုံးဝကိုအဲ့ဒီဘဝအနေနဲ့ပေါ့ပုထုဇဉ်ဘဝအနေနဲ့ကာမဂုဏ်အာယုန်တွေကိုအမြင့်ပြတ်ဆွန့်လွှတ်ခဲ့ကြတာလေးတွေကလည်းအင်မတန်ကြီးညိုစရာကောင်းတယ်။ဒါကြောင့်ရှိသူတော်ကောင်းကြီးတွေကာမဂုဏ်အာယုန်ကိုဝေးလေကောင်းလေလို့နှလုံးသွင်းပြီးတော့ဆွန့်လွှတ်ခဲ့ကြတဲ့သာရကလေးကိုပြောပြခြင်းလား။အကျဉ်းချုပ်ပြီးတော့ပြောလိုက်မယ်ဆိုရင်လည်းခဏလေးနဲ့ပြီးတာပေါ့နော်။ဒါပေမဲ့အဲ့ဒီအဖြစ်အပျက်ကြီးကကြီးညိုလွန်းလို့ဟိုကိုရင်ဘဝကလေးကကြီးညိုလွန်းလို့အသေးစိတ်ပဲပြောပြရစီ။ကြဘူးပြီးတာပုံကိုယ်လည်းရှိခြင်းရှိမယ်ဒါပေမဲ့ဝိတ္ထုကြောင့်ထက်သဘောတရားကောက်ချက်ကလေးတွေကိုအဓိကထားပြီးပြောတော့မှာပါဦးဇင်းတို့မြတ်စွာဘုရားအလောင်းဘဝတစ်ခုမှာဗာရာဏသီကဂရေ80ကျွဲဝါတဲ့ပုံနာမျိုးမှာဖြစ်ခဲ့တယ်မွေးဖွားလာတော့ရွှေစင်းလို့ဝါဝဲနေလို့မောင်ရွှေလို့နာမည်ပေးထားတယ်ပါဠိလိုဆိုတော့ကင်စနာပေါ့လေဘုရားလောင်းကင်စနာသရုသာလီတစ်နှစ်ကြည့်တဲ့အွေရောက်တဲ့အခါကျတော့မိဘများကနောက်တယောက်မွေးပြန်ရောအခုကျတော့လည်းမောင်ရွှေပဲပေါ့ကင်စနာပဲအဲ့တော့နောက်တယောက်ကိုထောက်ပြီးတော့အကြီးဆုံးဖခင်အလောင်းကမဟာကင်စနာဖြစ်သွားတာပေါ့အငယ်ကဇူလကင်စနာပေါ့အဲ့ဒီဇူလကင်စနာလေးတစ်နှစ်သားပြီးတော့လည်းနောက်တယောက်မွေးပြန်ရောတစ်နှစ်ပြည့်တိုင်းတစ်နှစ်ပြည့်တိုင်းတယောက်နှုံးနဲ့မွေးဖွားလိုက်တာသားယောက်ျားလေးကြီး9ယောက်သက်တိုင်ဖြစ်သွားတယ်တစ်နှစ်တယောက်နော်သားယောက်ျားလေးကြီး9ယောက်ပြီးတော့နောက်တစ်နှစ်ကြတော့သမီးမိန်းကလေးမွေးတယ်။ဒီကမောင်တို့မှ100ပေါ့။မိဘတွေကတစ်နှစ်တယောက်လုံးမွေးရဆိုတော့ဦးဇင်းတို့ခမဲတော်မယ်တော်တို့လို့ပေါ့နော်။ဦးဇင်းတို့ခမဲတော်မယ်တော်တို့ကလည်းတစ်နှစ်တယောက်ပဲ။ဦးဇင်းတို့ညီကို၄ယောက်ရှိတာပေါ့ယောက်ျားလေးတွေကြီးပဲ။အဲ့ဒါညီကို၄ယောက်ကလည်းတစ်နှစ်ကြီးတစ်နှစ်ငယ်တွေပဲ။ငယ်ငယ်တုန်းကဆိုလို့ရှိရင်ခမဲတော်တို့မယ်တော်တို့ကိုသူတို့ရဲ့မိတ်ဆွေတွေကသားရီဘယ်နှတန်းရောက်ကုန်ကြပြီလဲလို့မေးလို့ရှိရင်ခမဲတော်မယ်တော်တို့ကဘယ်လိုဖြေလဲဆိုရင်89-90ဟဲ့လားအကြီးကောင်ကတော့ဘယ်နှတန်းအလက်ကောင်ကတော့ဘယ်နှတန်းပြောမနေတော့ဘူးဗါတဲ့တော့89-90အကြီးဆုံးက10တန်းပေါ့သူ့အောက်က9တန်း8တန်း9တန်းပေါ့နော်ပြောရတာမရှင်းဘူးလားရှင်းတယ်ကလေးဘဝငယ်စဉ်ကတော့ပြုစုပြောင်းထားတာပင်ပန်းတာပေါ့နော်အဲ့ဒါကိုဖရာလောင်းမောင်ရွှေတို့အဖွဲ့ဖရာလောင်းနဲ့တကွရှင်သာတိဗုဒ္ဓအလောင်းတို့ရှင်မဟာကတ္တဗအလောင်းတို့ပေါ့လေတကယ်အလောင်းညာပုဂ္ဂိုလ်ကြီးတွေ100မောင်နှမ100တနည်းကြီးတနည်းငယ်တွေအဲ့ဒါအကြီးဆုံးမောင်ရွှေ16နှစ်ပြည့်တဲ့အချိန်ကျတော့အဲ့ဒီခေတ်ထုံးစံကတော့16နှစ်ဆိုရင်အိမ်တော်ပြုကြတော့တာကိုအဲ့ဒါ16နှစ်ရောက်တော့မိဘတွေကအိမ်တော်ပြုကိုနားချကြတယ်နားချတော့ဖရာလောင်းမောင်ရွှေကနားနှစ်ဖက်ကိုပိတ်ထားတယ်အဖေတို့အမေတို့ရဲ့အိမ်တော်ပြုပါဆိုတဲ့စကားမပြောစမ်းပါနဲ့ အဲ့ဒီစကားကသားရဲ့နားထဲကိုတန်ရီဝူကြီးနဲ့လောင်းထည့်လိုက်သလိုပါပဲမကြပါရစီနဲ့နားနှစ်ဖက်ပိတ်ပြီးတော့ခေါင်းရမ်းတာပေါ့ဘလုံးမကူနားချလို့မရဘူး။တန်ရီဘာဖြစ်လို့အိမ်တော်မပြုတ်ချင်ရတာလဲမဟုတ်ဘူးခုဖီတို့မိတို့ရဲ့သားအနေနဲ့လေခေါရီ30တဘုံကြီးကိုမိလောင်ပြင်းကြီးလိုပဲမြင်နေတန်နှောင်းအင်ကြီးလိုပဲမြင်နေပြင်းကြီးတွင်ကြီးလိုပဲမြင်နေဖះလောင်းမောင်ရှိရဲ့ဘဝအမြင်30เนาะဟောဒီ30တဘုံကိုဘာလို့မြင်တဲ့တုန်းမိလောင်ပြင်းကြီးလိုလည်းမြင်နေတန်နှောင်းအင်ကြီးလိုလည်းမြင်နေပြင်းကြီးတွင်ကြီးလိုလည်းမြင်နေမိလောင်ပြင်းကြီးလိုမြင်နေဆိုတာကမိဆက်တော်ဘာလောင်နေလို့ပေါ့32ဘုံကိုဆိုပေမဲ့ဘုံဌာနကြီးကိုပြောတာတော့မဟုတ်ဘူးဒီဘုံဌာနဩကာသလောကကိုပြောတာပေါ့32ဘုံဆိုတာကအဲ့ဒီဩကာသလောကထဲမှာရှိတဲ့တတ္တလောကလို့ခေါ်တဲ့တတ္တဝါတွေအဲ့ဒီတတ္တဝါတွေရဲ့ယုံနံခန္ဓာကိုမိ32ပါးကအမြဲတမ်းလောင်မြိုက်နေလို့အဲ့ဒီမိလောင်ခံရတဲ့တတ္တဝါတွေနေနေရတဲ့ဒီ32ဘုံဘုံဌာနကြီးကလည်းမိလောင်ပြင်းကြီးလို့ဖြစ်နေတာတတိပြေနတတ္တဝါတွေအကုန်လုံးဟာမိဘဒုက္ခတွေကြီးကြီးပဲမိဆက်တပါးဆိုတော့ကြည့်ပြောပါဦးတရားပွဲပေါင်း400ကျော်နေပြီမိဆက်တပါးရွတ်ပြပါဦ
းဒါကသောတာမိမောဟမိသတိသရမဏသောကပိတဝဒုက္ခသောမနတဥပတ္တ
ကျော်ကုန်ပြီရှင်နော်ဖြည်းတဲ့လူကတရားနှစ်ယောက်ပဲရှိတယ်နော်ခလေးတရားပွဲဆိုတော့ကောင်းတာခလေးတွေကုန်းအောင်ကြမှာနော်မှတ်ထားပါလိမ့်ယာဂမိဒေါသမိမောဟမိဒါကိလေသာတွေ10ပါးတို့14ပါးတို့အလုံးကိုကိုးစားပြုတာပါနော်ကိလေသာယာဂဒေါသမောဟတို့ခေါ်တော့အိဒါမိတို့မစ္စရိယမိတို့မာနမိတို့တော့မလောင်မူလားလို့တွေးနေနေနော်ကျန်တဲ့ကိလေသာမိတွေအကုန်လုံးကိလေသာအလုံးရဲ့ခေါင်းဆောင်ကသူယာဂဒေါသမောဟကိုအဲ့တော့ယာဂဒေါသမောဟဆိုတော့ကိလေသာပိုင်းကမိ3မိပြီးတော့ဇာတိဇရာမရဏခန္ဓာကိုလောင်မြိုက်နေတဲ့ဇာတိဇရာမရဏကဒီအိုနာတေလို့လူတွေပြောနေကြတဲ့မိပေါ့ဒါပေမဲ့နာတာတော့မပါဘူးဇာတိဇရာပရိဒဏီနေတာဇရာဆိုတာအိုရာမရဏဆိုတာတေရာဇာတိမိမပါပါလားတွေးမနေနဲ့ဘူးနော်ဇာတိလည်းဇရာဆိုတဲ့အချိန်မရဏဆိုတဲ့အချိန်မှာရောထည့်လိုက်ရင်တော့ပါသွားတာပဲယာဂဒေါသမောဟဇာတိဇရာမရဏဆိုတော့6ခုပြီးတော့မှသောကပရိဒီဝဒုက္ခဒေါမနတဥပါယတာဒီစကလုံးလေးတွေလည်းတွဲလိုက်ပြောနေကြပါပဲเนาะဘယ်မှာပြောနေကြတော့ပဋိစ္စသမုပ္ပါဒ်မှာပြောနေကြသောကဆိုတာစိုးရိမ်တာပူဆွေးတာပရိဒီဝဆိုတာငိုကြွေးတာဒုက္ခဆိုတာကိုဆင်းရဲတာဒေါမနတဆိုတာစိတ်ဆင်းရဲတာဥပါယတာဆိုတာအပြင်းအထန်ပူပန်တာတာမန်စိတ်ဆင်းရဲမကဘနဲ့ကိုတက်တော့မတက်ပူပန်တာမျိုးကိုဥပါယတာခေါ်တာပေါ့နော်မိပြောသွားလောက်အောင်ကိုတောကမိတွေအထွတ်ထိပ်ရောက်သွားတာကိုဥပါယတာလို့ခေါ်တာအဲ့ဒီမိဆက်တပါတတဝရရဲ့သန္ဓေမှာလောင်းနေတဲ့အတွက်ကြောင့်ဒီတတဝရနေတဲ့32ဘုံကြီးဟာမိလောင်ပြင်းကြီးပါပဲတတဝရဟာမိဘဒုက္ခသိနေတဲ့မိဘဒုက္ခသိနေလို့ပဲသားမြင်ပါတဲ့အဖေတို့မိတို့ခုတရားနာပြည်တယ်နော်ခုတရားနာနေစမှာမိတွေဘယ်နှမိလောက်လောင်နေတော့မငြိမ့်နေတယ်တဲ့ဇာဂမိဒေါသမိမောဟမိတော့ငြိမ့်ငြိမ့်ငြိမ့်မှာပေါ့နော်တရားထဲမှာအာယုံစူးစိုက်နေတော့ဇာတိမိဆိုတော့အမိဘိုက်ထဲရောက်နေတဲ့ပုံပဲအဓိကကတော့လူတိုင်းမှာအချိန်မရွေးလောင်နေတာကတေးချာတာကတော့ဇရာမိကိုယ့်လက်ကလေးကိုစမ်းကြည့်ပေါ့နွေ့နွေ့လေးမတွေ့ဘူးလားအဲ့ဒီနွေ့နွေ့လေးကဗာမိတယ်ဇရာမိအဲ့ဒီနွေနွေကိုငွေ့နွေနွေလေးကခန္ဓာကိုယ်အသားတွေကိုတဖြည်းဖြည်းချင်းလောင်မြိုက်နေတာမနီးရနဲ့မတူမနီးရလို့မပူတော့ပြီးတော့မဟုတ်ဘူးပေါ့နော်မနီးကနဲ့မတူမနီးကနဲ့တနေ့ခက်တဲ့နေ့ကိုမင်းရင့်ရလာအောင်လောင်မြိုက်နေတာအဲ့ဒီခန္ဓာကိုယ်လေးကကိုငွေ့ဆိုတဲ့ဇရာမိလေးပဲအခုတရားဟောနေစဉ်တရားနာနေစဉ်မှာဟောသူဟောနာပြီးတော့ဇရာမိကလောင်မနေဘူးလားလောင်နေတယ်မရဏမိဆိုတာကဟိုတကယ်သေးသွားတဲ့အစ်စ်ကတော့မလောင်နိုင်ဘူးပေါ့ဒါပေမဲ့ခဏိကမရဏလို့ခေါ်တဲ့အချိန်တိုင်းအချိန်တိုင်းရုပ်အဟောင်းလေးတွေပြက်ပြက်ပြက်ပြက်သွားတာကကြတော့မရဏမိပေါ့ဒါကတော့အသေးစိတ်အနေနဲ့ပြောတာပေါ့လေဇာတိဇရာမရဏတန်ဝေကအနေနဲ့ပြောတော့မွေးတယ်အိုတယ်သေးတယ်ပေါ့ဝိပဿနာအနေနဲ့ပြောတော့ဖြစ်တယ်တည်တယ်ပြက်တယ်ပေါ့ဖြစ်တည်ပြက်တယ်မွေးအိုတည်တယ်ကွက်တည်ပဲနော်အဲ့ဒီလိုအဖြစ်ပေါ့လေမိဆက်တပါလောင်မြိုက်နေတဲ့တကြောင်တတဝရီဟာမိဘဒုက္ခသေးတယ်32ဘုံဌာနကြီးကမိလောင်ရင်ကြီးမိလောင်နေတဲ့ခြေထဲကမင်္ဂလာဆောင်အောင်မယ်ဆိုတော့မလုံဘူးလား လွန်နေကိုကိုကိုမီးလောင်နေမှမသိကြလို့ဒါမင်္ဂလာဆောင်နေကြတာမဟုတ်ဘူးလားမင်္ဂလာဆောင်နေလို့ဒီပြောတာမဟုတ်ပါဘူးနော်ဘုန်းကြီးသူမယူရတိုင်းဆိုလို့မထင်နဲ့ဘူးတချို့ကလည်းတရားတွေပါတယ်ဟောအဲ့လိုထင်ကြတာဘုန်းကြီးတွေသူတို့ဟောမပြူတိုင်းစွတ်စွတ်ပြောနေတယ်ဆိုပြီးတော့အဲ့တော့ကိုကိုကိုမီးပြီးသိနေတဲ့ပုဂ္ဂိုလ်လို့အမြဲတမ်းသတိဉာဏ်လေးရှိနေတယ်ဆိုရင်တော့ဒီလောက်မီးလောင်နေရတဲ့ခြေထဲမှာဆိုတော့အပြင်မှာတကယ်မီးလောင်နေပဲဆိုကြပါစို့ဟိုကိုရီးယားကလေးကလည်းကောင်းနေတယ်လေကူမီးပါအောင်မလားမမီးတော့ဘူးနော်ဟုတ်လားတချို့ကလည်းပြောတယ်9နိုင်ခွဲစ6နိုင်ခွဲဆုံးပြီးတယ်ကိုရီးယားကမီးတယ်အတော်ပဲတဲ့တရားခွဲစောတာကတော့ကျေးဇူးတင်နေတာဒီဒါပေမဲ့ဦးဇင်းတို့ကချိန်နောက်ဆက်လိုက်တော့မမီးတော့ဘူးနော်ခွေဖန်းထားခိုင်းကြပေါ့အဲ့ဒါကိုရီးယားကလေးကြီးကောင်းနေတော့ဟိုကိုအိမ်မီးလောင်နေစင်မီးငိမ့်မှလားကိုရီးယားကဆက်ကြည့်မှလားမင်းကြီးမှာအဲ့ဒီမိကကိုကိုပါဟတ်လာတယ်ကိုအိမ်မီးလောင်နေဆိုမှတော့ကိုလည်းမီးဘူးမဟုတ်ဘူးလား
ဟုတ်ပါတ
ယ်မီးဘူးဟတ်နေရင်တန်လန်ထဲမှာကိုရီးယားကဆက်ကြည့်နေတာမမိုက်ဘူးလားမိုက်တယ်တကယ်ဟိုဝိဒါခါကိုဝိဒါခါရဲ့တပည့်နဲ့ပတ်သက်လို့ဟောတဲ့တရားလည်းရှိတာပဲနော်မီးတွေအများတန်းလောင်နေနေရတာနဲ့ဒါဖြစ်လို့များပြောနေကြတာလေဒီမိကနေလွမြောက်နိုင်တဲ့လွမြောက်စီနိုင်တဲ့အလုပ်ကိုမလုပ်သင့်ဘူးလားဆိုတဲ့ကာနာလေးတစ်ပုဒ်ရှိတယ်နော်အဲ့ဒါ32မှာမိလောင်နေကြီးလို့ဖယားလောင်မောင်ရှိရဲ့စိတ်ထဲမှာအမြဲမပြတ်ထင်းနေမှာတော့ဘယ်လိုလုပ်မင်္ဂလာဆောင်မှာမလဲဆောင်
တော့ပါဦး
ဘယ်လိုလုပ်အမဲယူကြိုက်ပါမလဲဘယ်လိုလုပ်နွမ်းလို့တောက်ပါတော့မလဲဘယ်လိုလုပ်မလိုက်စားပါတော့မလဲနောက်တစ်ချက်ကျတော့32ခုကိုတန်လောင်အင်းကြီးလို့မြင်ပါတယ်တန်လောင်အိမ်လို့မြင်နေဆိုတာကတတဝါရီရဲ့စိတ်ကိုတန်ရောစင်နှောင်ကျိုးတွေနဲ့အတုအနှောင်ခန်းနေရလို့ပြောတာပါတန်ရောစင်ကဘယ်တန်ရောစင်နှောင်ကျိုးကဘယ်နှကျိုးတောင်ရှိတာတော့ဆေကျိုးသုတ်တန်နီးနေဆိုရင်ဆေကျိုးပြီးတမနီးနေဆိုလည်းဆေကျိုးနှစ်မျိုးပေါင်းလိုက်လို့မတူတာတွေဘာတွေပေါင်းလိုက်လို့ရှိရင်တော့12ကျိုးတော့ဘာလို့ဖြစ်ကုန်မှာနော်အခုဒီပြည့်တက်က12ကျိုးကဝေဒီလား15ကျိုးကဝေဒီလားနှောင်ကျိုးလေးတစ်မြင်နှောင်ကျိုးလေးတစ်မြင်လို့ပြောပေမဲ့တကယ်တမ်းကျတော့တစ်မြင်မကဘူးနော်နှောင်ကျိုးက10မြင်တောင်အခုတကယ်ယူလို့မမီးလေးမွေးတယ်ဆိုတော့မီးမွေးတာလားနှောင်ကျိုးတစ်မြင်တိုးတာလားနှောင်ကျိုးလေးတစ်မြင်တိုးလာတာအဲ့ဒါဆိုတော့ပို့ပြီးတော့အတုခံရတာပေါ့နော်အဲ့ဒါ32ခုဟာလောဘဆိုတဲ့တဏှာစဉ်ကြိုးရီရောဒေါသဆိုတဲ့တဏှာစဉ်ကြိုးရီရောမာနဆိုတဲ့တဏှာစဉ်ကြိုးရီရောတဏှာစဉ်တွေကြောင့်နောက်မှပြီးကြဟိုအခန်းဆက်တရားဟောပြရမှာပေါ့လေနှောင်ကျိုးလေးဆင်မြင်ဆိုပြီးတော့เนาะဒါမှမဟုတ်လဲနှောင်ကျိုးဆင်မြင်တဏှာစဉ်ဆိုကောင်းစဉ်တက်ပြီးတော့လေတဏှာစဉ်တွေကြောင့်လူတွေကတဏှာစဉ်ဆိုရင်ချစ်တာကမှတဏှာစဉ်ထင်နေတာမဟုတ်ဘူးเนาะသူကသိတဏှာစဉ်ကြီးတာပဲသူကတဏှာစဉ်သိကြီးတယ်ဆိုတာဒါချစ်တာကိုပြောတာဒေါသကြီးတယ်ဆိုတာလေတဏှာစဉ်ကြီးတာပဲမာနကြီးတယ်ဆိုတာလေတန်ရုံးစင်ကြီးတာပဲအိတ်တာကြီးတယ်ဆိုတာလေတန်ရုံးစင်ကြီးတာပဲမစ္စရိယာကြီးတယ်ဆိုတာလေတန်ရုံးစင်ပဲဒါအဲ့ဒါတွေကတန်ရုံးစင်ကြီးပဲเนาะအများကြီးရှိတယ်ဥဒိစ္စတို့ဘာလို့ဒါတွေလဲပါသေးတာပဲအဲ့တန်ရုံးစင်ဆိုတာကစိတ်ကိုနှောင်ဖွဲ့တဲ့တရားကိုတန်ရုံးစင်ခေါ်တာเนาะတန်ရုံးစနဆိုတဲ့ပါဠိကနှောင်ဖွဲ့တာတုတ်ချီတာမာနရီဖြစ်နေဆိုလဲအဲ့ဒီမာနကကိုယ့်ရဲ့စိတ်ကိုတုတ်ချီထားတာပဲစိတ်ပဲလွတ်လပ်ပါတော့မလဲအိတ်တာမစ္စရိယဖြစ်နေတယ်ဆိုရင်လည်းအဲ့ဒီအိတ်တာမစ္စရိယကကိုယ့်စိတ်ကိုတုတ်ချီထားတာပဲလွတ်လပ်ပါတော့မလဲဌိနမိတ်တာရင်းနဲ့အိတ်ချင်းနိုင်ပြီးနေတယ်ဆိုရင်လည်းကိုယ့်စိတ်ကိုတုံ့နှောင်ထားတာဥဒ္ဒစ္စနဲ့စိတ်တွေပြန့်လွင့်နေတယ်ဆိုရင်လည်းကိုယ့်စိတ်ကိုတုံ့နှောင်ထားတာပဲစိတ်တွေလွင့်ရင်လွင့်လို့လွတ်တတ်တယ်မထင်နဲ့စိတ်မှာအတုံ့နှောင်ခံနေရတာနော်အဲကြောင့်တန်ရုံးစင်တွေလေဟိုတဏှာလောဘလောက်တင်မဟုတ်ဘဲနဲ့တန်ရုံးစင်တွေ7မျိုးကြဲကြဲကြဲကြဲကိုမသိတဲ့မို့လား သိတဲ့နဲ့အဲ့ဒါတန်ရုံးစင်ကျူးအမျိုးမျိုးရဲ့တုံ့နှောင်မှုကိုခံနေရလို့လေတတ္တဝါတွေဟာတောင်တိုင်းဆန်ပုဂ္ဂိုလ်တွေရွှေလောင်အိမ်လားတန်လောင်အိမ်လားတန
်လောင်အိမ်
ပါတချို့တော့လဲရွှေလောင်အိမ်တွေဖြစ်ချင်းဖြစ်မှာပေါ့နော်တန်လောင်အိမ်ထဲမှာကျိုးမျိုးမျိုးနဲ့တုံ့နှောင်ခံနေကြရတာဒါကြောင့်ကျိုးအနှောင်ဖွဲ့ခံရတဲ့သူတယောက်ကပျော်နိုင်ပါဦးမလား မပျော်နိုင်ဘူးအနှောင်ဖွဲ့ခံရပါတဲ့နဲ့ပျော်နေမယ်ဆိုရင်ဟိုကြက်ချင်းတွေကကြက်တယ်လို့ဖြစ်နေမှာပေါ့နော်အဲ့ဒါကလည်းမြတ်စွာဘုရားဟောတဲ့သုတ်တန်ကိုပြီးကြရှိပြီလားကြက်ချင်းတွေကကြက်တည်ကြတော့အသက်ခံရမယ်ဆိုတာသူတို့သိရလား မသိဘူးသိတဲ့ချက်လည်းသိမှာပေါ့လေမသိတဲ့ချက်လည်းမသိဘူးဘယ်လိုပဲသိသည်မသိသည်ချက်ချင်းချက်ချင်းနဲ့မှတော့ပြောမနေကြဘူးလား
ပြောနေ
ကြပါဘူးပြောနေတာပဲဟောဆန်လေးထည့်ပြီးရည်လေးထည့်ပြီးဆန်လေးလှူစားလိုက်ရည်လေးလှူတော့လိုက်နဲ့ပြောနေကြတာနော်အချက်ကရည်ရောတော့ရလားဂျိုးကြရည်မတော့ချက်သိမပေါက်လို့ရှိတာနော်ချက်ကရည်တော့တော့ပါတယ်သိမပေါက်တာပဲရှိတာအဲ့တော့ကြက်ချင်းတွေကကြက်တည်းလေမကြခင်အသက်ခံရတော့မှဖြစ်ပေမဲ့ပြောနေတာပဲဒါမကြခင်သေးရမယ်ဆိုတာမသိဘူးပေါ့သိရင်တော့လေပြောကြမှာပြောမှာပါနော်အဲ့တော့ကိုဘဝကလောင်ရင်နဲ့ရောင်းနေတဲ့သူပဲချုံနှောင်ခံရတဲ့သူပဲအဲ့ဒီလိုသဘောပေါက်နေမှာတော့အိမ်အောင်ပဲပြည့်ချင်မှာတော့မလဲနောက်တစ်ချက်ကဘလို့မြင်တဲ့တဲ့လောကကြီးကိုမစင်ကျင်ကြီးတွင်ကြီးလို့မြင်နေကျင်ကြီးတွင်လို့မြင်နေကျင်ကြီးတယ်ဆိုတော့တန်ရှင်းလားညစ်ပတ်လားညစ်ပတ်ပါဗျာညစ်ပတ်တယ်အဲဒီတော့တတ္တဝါတွေကလည်းတန်ရှင်းတဲ့လူများလားညစ်ပတ်တဲ့လူများလားညစ်ပတ်တဲ့လူများတယ်ကိုယ့်ရဲ့ပိုင်ဆိုင်မှုအတွက်ကိုလိုချင်တဲ့ကာမဂုဏ်ချမ်းသာတွေအတွက်ဘယ်သူဘယ်လိုညစ်ပတ်မလဲပဲစဉ်းစားနေတဲ့သူတွေဘယ်သူဘယ်လိုဒုက္ခပြရမလဲပဲစဉ်းစားနေတဲ့သူတွေကအများစုဖြစ်နေတယ်တဲ့ဒါကြောင့်မလို့လူတွေဟာတယောက်နဲ့တယောက်ညစ်ပတ်နေကြတဲ့အတွက်ကြောင့်လောကကြီးဟာကျင်ကြီးလေးကြီးနဲ့တူတယ်ကွက်ကိုဆိုက်ပြီးတော့သဘောပေါက်ပေါ့နော်အဲ့တော့32ဘုံဟာမိလောင်မြင်းကြီးနဲ့တူတယ်ဒီ3ခုကိုဒီစိမ့်စိမ့်ခံစားရတာကအင်မတန်ရတာရှိတာနော်ချက်ထွင်ပြီးတွေ့ရမှာပေါ့32ဘုံဟာမိလောင်မြင်းကြီးနဲ့တူတယ်တန်လောင်အင်ကြီးနဲ့တူတယ်ကျင်ကြီးရင်းကြီးနဲ့တူတယ်အဲ့ဒီလိုသားမြင်လို့မလို့အိမ်တော်မပြုတ်ရစီနဲ့ဒီပါးကဘလို့မှအိမ်တော်ပြုတ်ဖို့နားချမရတာနဲ့တငယ်ချင်းတွေစစ်ကူတောင်းရတာပေါ့မင်းတို့တကယ်ကြီးကိုအိမ်တော်မျိုးကိုပြောပြကြပါဦးမင်းတို့အချင်းချင်းလူငယ်စကားနဲ့ပြောမယ်ဆိုရင်တော့နားဝင်မယ်ထင်ပါရဲ့ဒါနဲ့လူငယ်သူ့တကယ်ချင်းတွေကအိမ်တော်မျိုးကိုပြောကြတာပေါ့မင်းအဖေနဲ့မင်းအိမ်တော်မျိုးဆိုလို့စိတ်ညစ်နေကြတယ်ကွာမင်းအိမ်တော်မျိုးလည်းဘောပါဖြစ်လဲတတို့သမီးကလည်းမင်းနဲ့ဂုံကြီးတူးတဲ့ပုဂ္ဂိုလ်ပဲရုပ်လည်းချောတာပဲဘယ်လိုပညာနဲ့ယူချင်အောင်မင်းမျိုးပြောတာပေါ့လေပြောပြမယ်သူကမယူဘူးမယူပြရစီနဲ့အိမ်တော်မပြုပြရစီနဲ့လူလူကြီးပဲလုပ်ပြရစီသင်ဘာဖြစ်လို့အိမ်တော်မပြုတ်ချင်တာလဲငါတောထွက်ချင်လို့မိဘတွေအသက်ထင်ရှားရှိနေစင်မှာမိဘကိုလူကြည့်ပြုစုမယ်အချိန်တန်လို့မိဘတွေကွယ်လွန်နေစရောက်သွားတဲ့အခါမှာငါယဟန်ပြုတ်ပြီးတော့တောထွက်မယ်တောထဲမှာယဟန်တရားပွားများအားထုတ်မယ်အဲ့ဒီလိုပြောတော့တငယ်ချင်းတွေကလည်းပြည့်ရဲ့ပြောင်းလောင်ခြင်းမပြုကြပါဘူးအော်တငယ်ချင်းမင်းပြောတဲ့စကားကဖခင်အလောင်းသူတော်ကောင်းကြီးတွေပြောတဲ့စကားပါလားဖခင်အလောင်းကြီးတွေပြောတဲ့စကားပါလားအဲ့ဒီတငယ်ချင်းတွေကတော့မောင်ရှိကိုဖះလောင်းလို့သိရလားမ
သိပါ
ဘူးဘယ်သိပါမလဲဖះချစ်လို့ပြန်ဟောတော့တာဒီပုဂ္ဂိုလ်ကဖះလောင်းလို့သိကြတာအဲ့ဒီမောင်ရှိကိုလည်းသူ့ကိုယ်သူဖះလောင်းလို့သိချင်မှတော့သိမှာပါနော်တချို့ဘွားတွေမှာတော့ဖះလောင်းကသူ့ကိုယ်သူဖះလောင်းမယ်ငါဟာဖះစုပန်းထားတဲ့ပုဂ္ဂိုလ်ပဲဘာကုသိုလ်ပဲပြုပြုနေသဗ္ဗညုတဉာဏတပစ္စည်းကိုဟောတုသဗ္ဗညုတဉာဏတို့ရဲ့ထောက်ပံ့ဖြစ်ပါစေဖះစုကိုပဲရည်စုပြီးတော့ပါရမီတွေဖြည့်မှာပေါ့တချို့ဘွားတွေကျတော့လည်းကိုယ့်ကိုယ်ကိုဖះလောင်းလို့ပဲသိပါမလဲအခုလိုပဲ30ဘုံကိုမိလောင်မြင်းကြီးလို့မြင်တယ်။သံလောင်အင်းကြီးလို့မြင်တယ်။ကျင်းကြီးလေးကြီးလို့မြင်တယ်။တန်ဝေကတိဖြစ်ညီငွေပြီးတော့ဒီဘဝဒီခန္ဓာနောက်ဆုံးဖြစ်အောင်ချမဟဲ့။ဒီဘဝဒီခန္ဓာနဲ့လွတ်မြောက်အောင်ကြိုးစားဖဲ့ဆိုပြီးတော့တရားတွေအားထုတ်ခဲ့တာပါပဲနော်။ဒါပေမဲ့နိယတဗျာတိရပြီလားဆိုတော့မက်ထီတော့မက်ဖို့ထီတော့ကုမသွားဘူးပေါ့။သင်္ခါရုပ္ပခံဝိပဿနာသာသနာတွင်ဝိပဿနာအားထုတ်တော့သင်္ခါရုပ္ပခံဉာဏ်မှာပဲပြီးသွားတာပေါ့။သာသနာပဆွေတော့လေမေတ္တာကရုဏာမုဒိတာဥပေက္ခသမစိုးတရားနဲ့ဇံပင်ကြီးနေနဲ့ပဲပြီးသွားတာပေါ့အဲ့တော့သင်ပြောတဲ့စကားဟာဖခင်လောင်းပြောတဲ့စကားဖခင်လောင်းညီပြောတဲ့စကားမျိုးပါလားတကယ်လည်းပဲဖခင်လောင်းဖြစ်မနေဘူးလား
ဖြစ်နေပါရဲ့ခင်ဗ
ျခုဒီတရားနာပိတ္တကမြို့ထွက်ခြင်းနဲ့တူတယ်လားတောထွက်ခြင်းနဲ့တူတယ်လားတောထွက်ခြင်းနဲ့ဘယ်တောထွက်မှာတော့ပြောပါဦးအဲ့ဒါတကယ်ချင်းတွေကလည်းဘလို့မှနားချလို့မရဘူးအဲ့ဒါနဲ့မောင်ရွှေအကြီးဆုံးမောင်ရွှေကအိမ်အောင်မပြူဆိုတော့ဒုတိယမြောက်သားမောင်ရွှေမောင်ရွှေနှစ်ပေါ့လေမောင်ရွှေနှစ်ဆက်ချောင်းရတော့လည်းမိဘတွေကနားချသူကလည်းညင်းပဲတတိယတယောက်ကလည်းညင်းပဲအဲ့ဒီလိုအချင်းပေါ့လေဆက်ချောင်းနှစ်ရောက်တိုင်းရောက်တိုင်းမိဘတွေကအိမ်အောင်ပြူဖို့ပြောအားလုံးကညင်းပဲကြတော့မောင်နှမရှိရောက်လို့လူလူကြီးတွေအကျိုးကြီးတွေပဲလုံးကြမယ်တဲ့ဘာလို့လဲဆိုတော့သူတို့ကဗြမပြည်ကလာကြတဲ့ပုဂ္ဂိုလ်တွေဗြမပြည်ကလာတဲ့ပုဂ္ဂိုလ်ဆိုတော့ဗြမပြည်ဆိုတာကဇံကြောင့်ရောက်တာဇံဆိုတာကလေကာမရာဂကိုခွာထားနိုင်မှရောက်တာဆိုတော့ရတာဆိုတော့ဗြမပြည်မှာလေကာမရာဂစိတ်ကမဖြစ်တော့အဲ့ဒီကအရှင်ကမကုန်တဲ့အတွက်လူပြည်ရောက်လာတော့လေ ိမ်တော်သားမွေးလို့ကိုလုံးဝစိတ်မဝင်စားဘူး။ဒါဖြင့်လူလူကြီးတွေအပြူကြီးတွေဘယ်ကလာတာတော့။ဒါပေမဲ့လူလူကြီးအပြူကြီးတိုင်းတော့လည်းမြတ်ပြေလာတာမဟုတ်ဘူးနော်။ကြားတာမလို့လူတာမရလို့လူလူကြီးအပြူကြီးဖြစ်နေတဲ့သူတွေကြတော့အဲ့ဒါကြတော့မြတ်ပြေလာတာမဟုတ်တော့ဘူး။အစကတည်းကကစိတ်မဝင်စားမှခုနမောင်ရွှေတို့ပြောတဲ့စကားထဲမှာလည်းပါသေးတယ်မိဘတွေကအိမ်တော်ပြုဖို့ကြတော့ဖီတို့မီတို့အိမ်တော်မပြုကြရစေနဲ့နားနဲ့မနာခွားနေတာပါသားလီအိမ်မက်ထဲမှာတောင်မှကာမဂုဏ်မှုမိထုံမှုကိုမပြုဘူးပါဘူးအိမ်မက်ထဲတောင်မှကာမဂုဏ်ချမ်းသာမခံစားဘူးပါဘူးလေအဲ့တော့ခုတရားနာပြည့်တယ်လေကိုယ်အိမ်မက်လေးတွေကိုပြန်စစ်ပေါ့နော်ကိုယ်စိတ်ကိုယ်စစ်ဆိုတာလည်းပဲဒီကလည်းကိုယ်အိမ်မက်ကိုယ်စစ်လို့ပြောရမှာပဲဘလောက်နဲ့ကြည်ညိုစရာကောင်းတာလဲနော်အဲ့ဒါနဲ့အဖေလေးအမေလေးလည်းကွယ်လွန်အိဆာရောက်သွားရောဒီကမောင်နှမ၈ယောက်လုံးယတိယဟန်ပြုပြီးတော့တိုးထွက်ကြတာပါပဲသူတို့၈ယောက်နဲ့မကဘူးသူတို့နဲ့စိတ်တူဂရုတငယ်ချင်းတယောက်လည်းပါတယ်ကျွံယောက်ျားလည်းပါတယ်ကျွံမိန်းမလည်းပါတယ်ဒါရှိခေတ်စာသုံးနိုင်ပြောလိုက်တာပေါ့နော်အိမ်အဖေါ်ယောက်ျားလည်းပါတယ်အဖေါ်မျိုးသမီးလည်းပါတယ်ဘယ်နှယောက်ဖြစ်သွားတော့ခွဲ၈ယောက်ရဲ့တငယ်ချင်းရဲ့ဆိုတော့၉ယောက်အဖေါ်၂ယောက်နဲ့ဆိုတော့၁၁ယောက်အဲ့ဒါတိုးထွက်ပြီးတော့ယတိယဟန်ပြုတရားအထုတ်ကြတယ်အဲ့ဒါပထမပိုင်းတော့၁၁ယောက်ကသိပြီးရှာထွက်မယ်ဆိုလဲ၁၁ယောက်လုံးအုပ်လိုက်ကြည့်ပေါ့အုပ်လိုက်ကြည့်တော့ခေါင်းမှာတစ်ပင်တစ်သီးလှလှလေးတွေမတွေ့ဘူးတဲ့တစ်သီးလေးတွေပြီးနေတဲ့တစ်ပင်တွေ့ပြီးဆိုဟာလာကြဟိလာကြဟိဒီမှာအသီးလေးတွေသိထားတာပဲပန်းရောင်လေးတွေဘာသီးလေးလဲမသိဘူးဆိုပြီးတော့တခါတဲ့စကားတွေပြောကြဟာဟုတ်လားဟုတ်လားဆိုပြီးလာကြအပင်ကိုဝိုင်းကြည့်ကြခူးကြဆွတ်ကြနေဆိုတော့ဆူးညံ့နေတာပေါ့၁၁ယောက်ဆိုတော့လည်းစဉ်းစားကြည့်လေနော်၁၁ယောက်ကြီးအဲ့ဒီလိုနေတိုင်းတပိစာအတူတူထွက်ကြတော့တပြောတပါးကြီးဖြစ်နေတာပေါ့ဒါပဲပြောပြောပေါ့လေအိမ်ရာဒီထံလူပေါ်မှာမနေခြင်းတဲ့ပုံကိုယ်ကြီးတောထွက်ယတိဟံဝတ်ထားပြီးမယ်လို့ယတိဟံပေါ်နဲ့တောထဲမှာတခြားလူတွေမရှိမနဲ့ဒီ၁၁ယောက်ပဲတတိလူတွေရှာထွက်ကြပြုကြနေဆိုတော့လည်းပြောစရာမကောင်းဘူးလားပြောစရာတော့ပြောစရာပဲအဲ့ဒါငါရဲ့တပတ်လောက်ရှိတော့နောင်တော်ကြီးကဖခင်လောင်းရဲ့တရားပေါ့လေစဉ်းစားတယ်။ဂရေ80သောပစ္စည်းဥစ္စာတွေဒီဂရေ80ကိုအရင်နှစ်ပြုပြီးတော့တိုးပွားလာမယ်ပစ္စည်းဥစ္စာကာမဂုဏ်ချမ်းသာတွေကိုစွန့်လွတ်ပြီးတော့ယတိဟံပြုလာကမှတော်တဲ့တောင်းတိုင်းမှာဘာမှမဟုတ်တဲ့ဒီတိတိတိဥလေးတွေတွေ့နေကိလေသာတွေတိုးပွားနေကြမယ်ဆူဆူညံ့ညံ့ဖြစ်နေကြမယ်ဆိုရင်တော့မသင့်တော်ဘူး။ဒါကြောင့်မရက်ချံကစပြီးတော့ငါပဲတတိရှာထွက်တော့မယ်။ကျန်တဲ့10ယောက်ကိုတရားကိုပဲအထုတ်ကြပါစီတော့အဲ့ဒါနဲ့အဲ့ဒီအစည်းအဝေးလေးအကြံဉာဏ်လေးကိုကျန်တဲ့၁၀ယောက်ကိုပြောပြပြောပြတော့မှဒီညီတွေကတငယ်ချင်းတို့ကျွံ့ယောက်ျားတို့ကပြောကြတာဘာပဲဟုတ်ပါမလဲအကိုကြီးကိုဆရာတင်ပြီးတော့ယတိဟန်ပြုလာကြတာအကိုကြီးကကျွန်တော်တို့ရဲ့ဆရာအရာမှထားတာတတိယထွက်လို့မဖြစ်ပါဘူးကျွန်တော်တို့ညီကို၆ယောက်နဲ့တငယ်ချင်းရဲ့ကျွံ့ယောက်ျားရဲ့၈ယောက်ကပဲတတိယထွက်ပါမယ်အကိုကြီးကလည်းဆရာမလို့ကိုကြောင်တင်ကမှာပဲတရားဘာဝနာအီချမ်းချမ်းအားထုတ်ပါညီမလေးကလည်းမိန်းကလေးဖြစ်နေလို့ကိုကြောင်မှာပဲနေပြီးတော့တရားဘာဝနာအားထုတ်ပါကျွန်မိန်းမကလည်းပဲအဖေါ်မလေးကလည်းပဲညီမလေးကိုအဖော်လို့ရင်းနဲ့ကြောင်မှာပဲနေပြီးတော့အားထုတ်ပါအကိုကြီးနဲ့မိန်းကလေးနှစ်ယောက်မျိုးသမီးနှစ်ယောက်ကိုကြောင်မှာကိုပဲနေကြပြီးတော့ကျွန်တော်တို့ယောက်ျားလေး၈ယောက်ပဲယသိ၈ပါးပဲတတိတိဥတွေရှာဖွေပါမယ်ရှာဖွေပါမယ်ဆိုတော့လည်း၈ယောက်အုပ်စုလိုက်တော့မှမဟုတ်တရက်တရက်တရက်တရက်တစ်ပါးတရက်တစ်ပါးအလှဲ့ကြပေါ့နော်အဲ့ဒါနဲ့အလဲကြတူတူလေးရှာရလာတဲ့ဟာတွေကိုသူတို့နေကြတဲ့ဒီရေကန်ကြီးရဲ့ဘေးနာဆွမ်းသားဆောင်လေးတွေရှိတာပေါ့လေအဆောင်လေးတစ်ခုရှိသူတို့ကလည်းတယောက်တော့တစ်ဘာတစ်ဆောင်တစ်ဘာတစ်ဆောင်နဲ့နေကြအဲ့ဒါအဲ့ဒီတူတူလေးစားတဲ့ဆွမ်းသားဆောင်မှာပဲဆက်တဘုံပုံပေါ့လေပုံပြီးတော့တူတူရှာတဲ့ပုဂ္ဂိုလ်ကသူ့ဝေစုလေးတို့သူယူပြီးတော့သူ့ကြောင့်ငန်းပြန်ပြန်ကလေးလေးမှကြောက်စီလေးထိုးခဲ့ကျောက်စီလေးထိုးပြီးဆိုတာနဲ့တိတိဝေစုလေးတွေပုံထားပြီးပြီဆိုတာသိတော့အကိုကြီးကနေစားပြီးတော့တစ်ပါးချင်းတစ်ပါးချင်းထွက်လာပြီးတော့ကိုဝေစုလေးတွေယူကြတယ်ကိုဝေစုလေးယူသွားကိုကြောင်ပြန်ကိုကြောင်မှာကိုစားတရားအားထုတ်တယောက်နဲ့တယောက်စကားမပြောကြပါဘူးတယောက်ထဲနေတယောက်ထဲနေတစ်စိတ်ထဲထားဆိုတဲ့လမ်းစဉ်အတိုင်းပဲတရားအားထုတ်နေကြတာအဲ့တော့ရဲ့အနေငယ်လေးတွေမှာပဲစံအပိန်ကြီးနေရကြတာပေါ့နောက်ပိုင်းကျတော့တတိရှာတာတော့မှဝေးဝေးလန်လန်သွားနေရတာအချင်းကုန်တဲ့ဒုက္ခများတယ်ဆိုပြီးတော့တတိတောင်မရှာတော့ဘူးကြာကန်တဲ့ကကြာဆွဲကြာယူတီကြာဝတ်ဆန်နေပဲချိုးပြီးတော့စားကြတော့တယ်အလှဲ့ကြတဲ့ပုဂ္ဂိုလ်ကဒီကန်တဲ့စင်ကြာတီကြာဆွဲကြာယူတီကြာဆွဲတီခုပြီးတော့စတဲ့ဘုံဘုံသူ့ဝေစုလေးယူသွားကြောက်စီလေးထိုးသူ့ကြောင်ပြန်ကျန်တဲ့ဆယ်ပါးကလည်းတစ်ပါးချင်းတစ်ပါးချင်းအလှဲ့ကြထွက်လာကိုဝေစုလေးကိုယူကိုကြောင်ကိုပြန်တရားအားထုတ် ဘလောက်များအေးချမ်းလိုက်တယ်လေသူတို့ရဲ့အကျင့်ကပြင်းထန်တော့တရားမင်းကြောက်ဖြာပူလာတယ်တင်းလာတယ်သူတို့တရားမင်းကလည်းသူ့ကြောက်ဖြာပူပြီဆိုရင်တုံလှုပ်တယ်ငါနေရငါကြောက်ဖြာဘယ်သူများလူယူမလဲပေါ့ဒါရမတရားမင်းကသောတာပန်တော့အောက်ကအကျင့်ပြင်းထန်တဲ့ပုဂ္ဂိုလ်တွေသိလို့ရှိရင်တရားမင်းဖြစ်မယ်တရားမင်းဖြစ်ရင်သူတရားမင်းရာထူးကနေဆင်းပြရမယ်ဆိုတော့တရားမင်းကစိတ်တုံလှုပ်တယ်ဟာလူပြည်မှာငါးနေရလူမဲ့လူဘုသူများပေါ်နေပါလိမ့်ဆိုငုံကြည့်လိုက်တော့ယသိ17ပါးတရားအားထုတ်နေကြတာတွေ့တော့ဒီလူတွေဒီယသိတွေအားထုတ်နေကြတာကာမဂုဏ်ချမ်းသာကိုတောင့်တပြီးတော့အားထုတ်နေတာလားတရားစည်းစိမ်နတ်စည်းစိမ်ကိုတောင့်တပြီးတော့တရားအားထုတ်နေတာလားသူတို့တွေကာမဂုဏ်ချမ်းသာပေါ်မှာတွေ့တာတဲ့စိတ်ရှိသလားမရှိဘူးလားငါစုံစမ်းဥမ္မာပဲဆိုပြီးတော့လူပြည်ဆန်းလားအလှဲ့ကြတဲ့ယသိကသူတိအကြဆိုကြယုတ်တွေချိုးပြီးတော့ဝေစုလေးတွေပုံထားပြီးပြီဆိုရင်အဲ့ဒီယသိသူကြောင့်ပြန်သွားပြီးတာနဲ့ကြောက်စီလေးထိုးပြီးတာနဲ့အကိုကြီးယသိရဲ့ဝေစုကိုဖွက်ထားလိုက်တယ်အကိုကြီးကထွက်လာသူ့ဝေစုနေရာလေးကြီးတော့မရှိဘူးဟဲ့ငါဝေစုလည်းမထားပါလားမိသွားတယ်ထင်ပါရဲ့ဆိုပြီးတော့ကိုเจ้าကိုပြန်တော့ပြီးတော့ရေလေးပဲတောက်ပြီးတော့အဲ့ဒီနေတရားကားထုံနေတယ်။ငါ့ဝေငါ့အပုံလေးတော့မရှိဘူး။ဟိုဘက်ကအပုံမယူမယ်လို့ရှိရလား။ဟိုတပုံလေးကြီးယူနေမကောင်းမောင်လေးဟိုအပုံကနည်းနည်းဒီပုံကနည်းနည်းတပုံစားလောက်ပြရယူလိုက်မယ်ဆိုရင်လည်းကောင်းမှာပဲဆိုပြီးတော့အဲ့လိုရောယူရလား။မယူဘူး။သူတော်ကောင်းစိတ်နဲ့ရှိတဲ့ပုဂ္ဂိုလ်ဆိုတော့ကိုဝေစုမရှိတော့လေမိသွားလို့ထင်ပါရဲ့ဆိုပြီးတော့เจ้าပြန်သွား။နောက်တနေ့လည်းဒီလိုပဲဖွက်ထား။လာကြည့်တော့မရှိမနေ့ကတော့မိသွားတာဖြစ်မှာဒီနေ့တော့ဒီနေ့တပါနှစ်ရက်ဆက်မထားဘူးဆိုတော့ငါ့မှာအပြစ်ရှိနေလို့ဖြစ်မှာပဲလေ။ကြောင်ပြန်သွားရည်ရည်တောက်ပြီးတရားအားထုတ်တတိယမြောက်နေ့ကျတော့လေတရားမင်းကသူ့ဝေစုဖွက်ထားပြန်။ပထမနေ့ကတော့မိသွားလို့ဖြစ်မယ်။မနေ့ကတော့အပြစ်ရှိလို့ဖြစ်မယ်။ဒီနေ့ပါဖွက်ထားတယ်ဆိုတော့ငါ့မှာအပြစ်ရှိတာသိကြနေပြီ။ငါ့ဘုံမှာသူတို့အပြစ်မြင်နေတာသိကြပြီ။ဘာအပြစ်များလဲဆိုတာထုတ်ဖို့ပြောခိုင်းပြီးတော့တောင်းမှမှာပဲ။ဆိုပြီးတော့အဲ့ဒီနေ့ဝေစုလည်းဟုတ်ဘေးဝေစုတွေလည်းမယူဘူးကြောင်ပြန်သွားရေလေးတောက်တရားအားထုတ်ညနေချမ်းကျတော့မှကြောက်စီထိုးပြီးတော့လူစုလိုက်တယ်ကြောက်စီထိုးတဲ့ကျတော့မှတပါးချင်းတပါးချင်းထွက်လာခုနကြောက်စီထိုးတာဘာလို့လဲအကျွန်ုပ်ပါဆိုပြီးတော့နောင်တော်ကြီးကသူ့ရဲ့ကြားဆွဲဝေစုတွေအကြောင်းမေးတာပေါ့ဒီနေ့ကြားဆွဲကြယူထိုးတဲ့သူဟိုတနေ့ကကြားဆွဲကြယူထိုးတဲ့သူကဘာလို့လဲအကျွန်ုပ်ပါကျွန်ုပ်တို့ဝေစုများထားရဲ့လားထားပါတဲ့အကိုယသိကြီးနောင်တော်ကြီးအေသင်ကထားတဲ့ကြောင့်မကျွန်ုပ်ကတော့မရဘူးမနေ့ကရောဘုရားတောင်းဝင်ကြတယ်ကျွန်တော်တောင်းဝင်ကြပါတယ်ကျွန်ုပ်တို့ဝေစုနဲ့ထားရဲ့လားထားပါတယ်နောင်တော်ကြီးသင်ကထားတဲ့ကြောင့်မကျွန်ုပ်ကတော့မရဘူးဒီနေ့ရောဘုရားအလှည့်ကြတယ်ကျွန်တော်အလှည့်ကြပါတယ်ကျွန်ုပ်တို့ဝေစုထားရဲ့လားထားပါတယ်နောင်တော်ကြီးသင်ကထားတဲ့ကြောင့်မကျွန်ုပ်တော့မရဘူးပထမနေ့ကတော့မေးသွားလို့လူပဲနှလုံးသွင်းလိုက်ပါတယ်။မနေ့ကတော့အပြစ်ရှိတယ်လို့ပဲအပြစ်ရှိလို့ဖြစ်မှာပဲလို့နှလုံးသွင်းလိုက်ပါတယ်။ဒီနေ့တော့အပြစ်ရှိတာသိကြနေပြီ။အပြစ်မြင်တာသိကြနေပြီ။အပြစ်ကိုထုတ်ဖို့ပြောခိုင်းပြီးတော့တောင်းမှမှပဲဆိုပြီးတော့အခုလိုစည်းဝေးရတာဖြစ်ပါတယ်။ကျွန်ုပ်မှအပြစ်ရှိရင်ပြောကြပါ။ဆိုတော့သူကလည်းမယူကိုကလည်းမယူဖြစ်နေတာကိုအဲ့တော့အသီးသီးကမယူဘူးဆိုတော့ကိုမယူမှတော့သိနေတယ်တခြားလူတရားမယူလေမလားပေါ့။အဲ့လိုတန်မြတ်ကြီးဖြစ်ကြတယ်။အော်တို့ထဲမှာဒီလိုသူများပစ္စည်းခိုးတဲ့လူရှိနေတာတော့မသိတော့ဘူးဒီအတန်ကြားတာကသူတို့မှနားထဲမှာတန်ရီဘူးလောင်းထည့်သလိုဖြစ်နေတယ်အဲ့ဒီမှာရင်နောင်တော်ကြီးရသိမှတပါကျန်တဲ့ရသိ10ပါးတည်းကအကြီးဆုံးရသိဒုတိယမြောက်မောင်ရွှေရသိကမတ်တက်ရက်ပြီးတော့နောင်တော်ကြီးရဲ့ကြာဆွဲကြာရိုးတွေကိုအကျွန်ုပ်မခိုးဘူးဆိုတာကိုတက်တည်ပြတဲ့အနေနဲ့ကျင်းစာဆိုရစီသူကလည်း तू မခိုးဘူးဆိုတာတက်တည်ပြတဲ့အနေနဲ့ကျင်းစာဆိုတယ်နော်ဘလူကျင်းသာဆိုတယ်ဆိုတာကတော့မနှက်ဖြန်ဝေးလီကောင်းလေးဒုတိယပိုင်းကြမှာပဲနားကြားကြရအောင်အပိုင်းနှစ်မျောပေါ့နော်ဘလူလို့ဆိုတော့ဟောပြောခြင်းကတဏှာကြီးပြီးသွားပြီနော်ကောင်းကင်လေးမှရရတာကိုအဲ့တော့ငါသာဆိုဘလူကျင်းသာဆိုမလဲကြိုးစင်းသာထားပေါ့နော်ဒါကြောင့်ဝေးလီကောင်းလေးတရားကိုပထမပိုင်းကိုနားကြားကြတဲ့တရားနာပိသညာကာမဂုဏ်ချမ်းသာရည်ရဲ့အဖြစ်ကိုမြင်ပြီးတော့အကျိုးပြုတဲ့ကိုလက်စထရောတွေဖြစ်အောင်ကြိုးစားအားထုတ်နိုင်ကြပါစေလို့ဆုမငောင်းတောင်းရင်လည်းပဲပထမပိုင်းဒီကုန်ချုပ်ကြမှာပေါ့အပမဒီနာသံပါဒီတာအပမဒီနာမမိမတော့မပေါ့မဆပြင်းပြထက်သန်မှန်ကန်သောတတိတရားဖြင့်သံပါဒီထသီလသမာဓိပညာဥစွာသောသိခာသုံးပါးတို့ကို ကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း